Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2025ခုနှစ် February 23ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32တို့ဖြင့်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စစ်ကမ်းနယ်ရင်းနှီးချက်ဆက်ကိုတိစောက်ရေးပါဝင်ရင်းနှီးမြှုပ်နှံမှုဆိုင်ရာနားလည်မှုစာကျွမ်းလာကိုစစ်ကောင်စီနဲ့လက်မှတ်ထိုးလိုက်တဲ့အကြောင်းရုရှားနိုင်ငံကပြောလိုက်ပါတယ်ပိုယန်မင်းကြီးဖရန်စစ်ဆာကျမ်းမာရေးရှင်တွေစိုးရိမ်နေရဆဲဖြစ်ပေမဲ့သတိရှိနေတယ်လို့ဗာတီကန်ချောင်းတော်ကပြောပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ယူနေတဲ့အတူပြောပြပေးသွားမှာပါ
သမရထရမ့်အစိုးရကနေပြီးတော့ဆီဟာနာတင်ထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးပေါ်ဥပဒေတက်တန်းထပ်ပြီးတော့တိုးလိုက်တဲ့အတွက်မြန်မာစစ်တပ်ကိုအရေးယူထားတဲ့ American ရဲ့မူဝါဒမှာအပြောင်းအလဲရှိမှာမဟုတ်ဘူးလို့မြင်ကြောင်း NUG အစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
ဒီအစိုးရလက်ထက်မှာကျတော့အပြောင်းအလဲတွေဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကဒီကိစ္စကိုပထမတော့စိုးရိမ်တာပေါ့နော်သို့တော်လည်းဒီကိစ္စကိုဒါဆက်ပြီးတော့တက်တန်းတိုးတဲ့အတွက်ကြောင့်ဒါကျွန်တော်တို့ကတော့အများကြီးအကျိုးဆိုတဲ့ဝန်တာတယ်အဲ့တော့ကျွန်တော်တို့အတိုင်းပြည်ပေါ်မှာထားရှိတဲ့ဒါအမေရိကန်ဆိုအနေနဲ့ဆောင်ရွက်လက်ဆက်ကိစ္စတွေပေါ့နော
်ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါရိုဟင်ဂျာတို့ရဲ့ညှော်လင့်ချက်အစီအစဉ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုံးလွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်
စစ်ကမ်းနဲ့ရင်းနှီးချက်ဆက်ရုံတိစောက်ရေးပါဝင်တဝဲထူးစီးပွားရေးဆောင်မှာယင်းနှီးမြုံနှံမှုတွေအတွက်စစ်ကောင်စီနဲ့သဘောတူလက်မှတ်ရေးထိုးလိုက်တဲ့အကြောင်းရုရှားစီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဌာနကဒီကနေ့ပဲကြေညာပါတယ်။နားလည်မှုစာချုပ်လာလို့မြန်မာနိုင်ငံခီးစဉ်တွင်ရုရှားစီးပွားရေးဝန်ကြီးဌာနအကြီးအကဲမက်ဆင်ရက်စတင်နော့ကော့ဖ်နဲ့စစ်ကောင်စီရဲ့ယင်းနှီးမြုံနှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးကန်စောတို့လက်မှတ်ထိုးခဲ့ကြတာပါ။သဘောတူညီချက်မှာမြန်မာနိုင်ငံမှာရှိတဲ့ရုရှားကုမ္ပဏီတွေပူးတွဲအကောင့်ထဲပုံနေတဲ့အခြေခံအဆောက်အဦနဲ့စွမ်းအင်လုပ်ငန်းတွေပါဝင်စီမံကိန်းကြီးတွေအတွက်အခြေခံမှုတွေပါဝင်တယ်လို့ရုရှားစီးပွားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စီမံကိန်းကြီးတွေမှာစိတ်ကန်း၊ကြောင်မီးသုံးတာအပိစက်ရုံနဲ့ရင်းနှံချက်စက်ရုံတိစောက်ရေးလုပ်ငန်းတွေပါဝင်ကြောင်းလည်းပြောဆိုထားပါတယ်။ရင်းနှံချက်စက်ရုံတိစောက်ရေးအတွက်ကတော့အခက်အခဲတွေရှိနေဆဲဖြစ်တာကြောင့်အပိသက်ဆုံးဖြတ်ချက်မချရသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။စစ်ကောင်စီကရင်းနှံချက်စက်ရုံတိစောက်ဖို့လိုလားနေပေမဲ့ရုရှားကုမ္ပဏီတွေရဲ့စီးပွားရေးလိလာဆန်းစစ်ချက်တွေအရမရေရာသေးတဲ့အခြေအနေတွေကိုတွေ့ရှိရကြောင်းလဲရုရှား Interfax သတင်းဌာနကစီးပွားရေးဝန်ကြီးဌာနအကြီးအကဲကိုကိုးကားဖော်ပြခဲ့ပါတယ်ခင်ဗျာ
။ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လူမောင်ခိုးကူးမှုထိန်းချုပ်ဖို့ကိစ္စတွေအပါအဝင်မြန်မာနိုင်ငံအကြက်အတဲကိုတဆိုင်မမတ်ဖြည့်ရှင်းမဲ့အကြောင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံကဒီကနေ့ပဲပြောပါရစေ။မြန်မာနိုင်ငံကလူမှောင်ခိုမှုအွန်လိုင်းလိမ်လည်မှုစိုက်ဘာရာဇဝတ်မှုမူရစေးပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်ပူပန်လာကြသလိုမလေးရှားအပါအဝင်အိမ်နီးချင်းနိုင်ငံတွေအတွက်လည်းကြီးမားတဲ့စိန်ခေါ်မှုတွေဖြစ်လာနေတယ်လို့နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဟာဆန်ကိုကိုကာပြည်မလေးရှားနိုင်ငံသတင်းတွေမှာဖော်ပြခဲ့ကြပါရစေ။မြန်မာနိုင်ငံနေဆက်ဒေသတွေမှာအခြေစိုက်ထားတဲ့အွန်လိုင်းငွေလိမ်ကိန်းတွေလက်ထက်ရောက်နေတယ်လို့ယုံကြည်ထားတဲ့မလေးရှားနိုင်ငံသား22ယောက်ပြန်ပြီးလွတ်မြောက်ရေးထိုင်းနိုင်ငံနဲ့အနီးကပ်လက်တွဲကြိုးပမ်းနေတယ်လို့လည်းသူကပြောပါရယ်ပြီးခဲ့တဲ့လတဲ့မလေးရှားနိုင်ငံလန်ကာဝီအပန်းဖြေကျွန်းမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာလည်းမြန်မာအရေးကိုအာယုံဆိုင်ဆွေးနွေးခဲ့ကြပြီးပဋိပက္ခတွေရကြဖို့သက်ဆိုင်သူအားလုံးကိုတိုက်တွန်းခဲ့တယ်လို့လည်းပြောဆိုခဲ့ပါရယ်ရှင်
မြန်မာနိုင်ငံပါဝင်ဒေသရင်းမှာခြေဆိုင်လှုပ်ရှားနေကြတဲ့အွန်လိုင်းငွေလိမ်ငန်းတွေကိုနှိမ့်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထိုင်းနဲ့ကမ္ဘောဒီးယားအာဏာပိုင်တွေပူးပေါင်းပြီးဒီကနေ့စီးနင်းရှာဖွေမှုအတွင်းနိုင်ငံသား215ယောက်လွတ်မြောက်လာကြောင်းတာဝန်ရှိသူတွေကပြောလိုက်ပါတယ် ကမ္ဘောဒီးယားနိုင်ငံနေဆက်မျိုးဖြစ်တဲ့ White Pack ကအထက်သုံးတက်ရှိတဲ့အစာအုပ်တစ်ခုကိုစီးနင်းရှာဖွေရမှာထိုင်းနိုင်ငံသား109ယောက်ပါကစ္စတန်50အိန္ဒိယ48တိုင်ဝမ်က5ယောက်နဲ့အင်ဒိုနီးရှားက3ယောက်လွတ်မြောက်လာကြောင်းထိုင်းအစိုးရပြောခွင့်ရ GRU ဟောင်းဆော့ကပြောလိုက်တာပါ Cyber ရာဇဝတ်မှုလုပ်ငန်းတွေအတွက်မတင်ငါတဲ့နေရာတွေကိုနှစ်နိုင်ငံပူးတွဲစီးနင်းမှုတွေအတွင်းဒီဒီချိန်မှာထိုင်းနိုင်ငံသားအများဆုံးလွတ်မြောက်လာတာလို့လည်းပြောဆိုခဲ့ပါတယ်အွန်လိုင်းငွေလင်ခံရတွေကလွတ်မြောက်လာတဲ့ထိုင်းနိုင်ငံသား621ယောက်ကိုလည်းမကြသေးခင်တုန်းကပဲတရုတ်နိုင်ငံကပြန်ပို့ပေးခဲ့တယ်လို့ပြီးခဲ့တဲ့စနေတုန်းကပဲထိုင်းစစ်တပ်ကပြောဆိုထားပါတယ်ခင်ဗျာ
ပြည်အမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15953ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9.19 190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။အီဇွေးစစ်တပ်ကသတင်းပတ်နဲ့ချီစစ်ဆင်နေတဲ့အနောက်ဘက်ကန်ဒေတာကနေရာတချို့မှာစစ်ဆင်ရေးတွေအရှိန်မြင့်နေပြီးရှေ့လာမယ့်နှစ်ထဲအထိထပ်ဆွဲထားဖို့အီဇွေးကာဝေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။ဂါဇာဒေတာမှာအပြစ်ခတ်ရေးဆေးရေးစတင်လိုက်ပြီးနှစ်ရက်အကြာမှာပဲတိမ်ပတ်ခံအနောက်ဘက်ကန်ဒေတာမှာဇန်နဝါရီလ21ရက်ကစအီဇွေးကထိုးစစ်ဆင်ခဲ့တယ်လို့အနီးအနားဒေတာတွေမှာလည်းတူချက်စစ်ဆင်ခဲ့တာပါစစ်ဆင်ရေးတွေဟာစစ်သွေးကြွတွေကိုနှိမ်နှင်းဖို့ရည်ရွယ်တာဖြစ်ကြောင်းအစ္စရေးကပြောထားပေမဲ့ပါလက်စတိုင်း3သန်းလောက်ရှိတဲ့နေမြေမှာအစ္စရေးကအခိုင်အမာထိန်းချုပ်မဲ့လုပ်ရဖြစ်ပါလက်စတိုင်းတွေကရှုံ့ညံ့ကြပါတယ်စီးနင်းတိုက်ခိုက်မှုတွေကြောင့်တေချေမှုတွေမြို့ပြဒေသမှာထိခိုက်ပျက်စီးမှုတွေကြုံရတယ်လို့လူပေါင်းထောင်ထောင်ချီနေရက်စွန့်ခွာနေကြရတာပါပါလက်စတိုင်း4သန်းလောက်ထွက်ပြေးသွားတဲ့နောက်ဘက်ကန်ဒေသကဒုက္ခသည်စခန်းတွေမှာစစ်တပ်ကဆက်လက်တပ်ဆွဲထားနေအောင်ပြင်ဆင်ထားဖို့ညွှန်ကြားထားတယ်လို့လည်းအစ္စရေးကာဝေးဝန်ကြီးအစ္စရေးကက်စ်ကပြောဆိုထားပါတယ်ပါလက်စတိုင်းတွေထွက်ပြေးသွားတာကြောင့်လူသူမရှိဖြစ်နေတဲ့နေရာမှာအရင်ကဒုက္ခသည်4000လောက်ရှိခဲ့တယ်လို့ကုလသမဂ္ဂကလည်းအတည်ပြုထားတာပါလူမနေတော့တဲ့ဒုက္ခသည်စခန်းတွေမှာဒေသခံတွေပြန်လာတာဓမ္မမဟုတ်ရင်လည်းအချမ်းဖက်ဝါဒခေါင်းပြန်ထောင်လာတာမျိုးမဖြစ်အောင်တားဆီးဖို့ရှင်းနေတဲ့အထိတပ်တွေကိုဆက်လက်နေရာယူနေအောင်ညွှန်ကြားထားတယ်လို့အစ္စရေးကာဝေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
အသက်ရှူလမ်းကြောင်းပိုးဝင်ရာကကျန်းမာရေးပြဿနာဆူဆူရွရွကြုံနေရတဲ့ပိုယန်ဟမ်းမင်းကြီး Francis ဟာကျန်းမာရေးအခြေအနေစိုးရိမ်နေရဆဲဖြစ်ပေမဲ့သတိရှိနေပြီးအောက်ဆီဂျင်ပေးထားရတယ်လို့ Vatican ကျောင်းတော်ကဒီကနေ့ပြောပါရယ် Vatican ကျောင်းတော်ပြောခွင့်ရရဲ့အစောပိုင်းကြေညာချက်ထဲမှာတော့ညဘက်မှာတိတ်တိတ်ဆိတ်ဆိတ်နဲ့ပိုယန်ဟမ်းမင်းကြီးအနားရခဲ့ကြောင်းစာတူတစ်ကြောင်းနဲ့သာဖော်ပြခဲ့ပါရယ်ငယ်စဉ်ဘဝကအစုပ်တစ်ဖက်မှာဒစိမ့်တစ်ပိုင်းခွဲစိတ်ဖယ်ရှားခံထားရတဲ့တက်တော်88နှစ်ရှိနေပြီဖြစ်တဲ့ပုံရဟန်းမင်းကြီးဟာယောဂါရန်အပြင်းထန်ခံစားနေရကြောင်းဆရာဝန်တွေကပြောခဲ့ပြီးတဲ့နောက်ဗာတီကန်ကျောင်းတော်ကအကျဉ်းယုံကြေညာခဲ့တာပါနောက်ထပ်ထုတ်ပြန်တဲ့ကြေညာချက်မှာတော့ပုံရဟန်းမင်းကြီးဟာသတိရှိနေပြီးအောက်ဆီဂျင်အကူနဲ့အသက်ရှူနေရတယ်လို့စိတ်စစ်ခံယူတာတွေလည်းရှိနေကြောင်းဖော်ပြခဲ့ပါတယ်စနေနေ့မနေ့ပိုင်းတုန်းကတော့ပုံရဟန်းမင်းကြီးဟာနာတာရှည်ရင်ကျက်ယောဂါပြန်ထခဲ့တယ်လို့နမိုနီးယားနဲ့အဆုတ်ပိုးဝင်တဲ့ယောဂါတွေအတွက်လည်းကုသပေးခဲ့ရပါတယ်အသက်ကောင်းကောင်းရှူနိုင်အောင်လဲအောက်ဆီဂျင်ပေးထားရတယ်လို့သွေးတိတ်ဒီသွေးတိတ်ဆဲတွေကြာစင်းတာစမ်းသက်တွေ့ရှိရတဲ့အတွက်လဲသွေးသွင်းပေးခဲ့ရပါတယ်ရှင်တနင်္ဂနွေညချမ်းသတင်းစီစဉ်ကိုကိုအောင်လင်းဦးနဲ့အတူပြပြခဲ့တာပါအခုတော့ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်American ပြည်ထောင်စုကကမ္ဘာတဝန်းကိုထောက်ပံ့ကူညီပေးနေတဲ့နိုင်ငံတကာအကူအညီတွေကိုခਿੱတရပ်တန့်လိုက်ပေမဲ့လည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်တော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဆက်ပြီးထောက်ပံ့ပေးမယ့်အပေါ်ရိုဟင်ဂျာတွေကကြိုဆိုလိုက်ပါတယ်ရိုဟင်ဂျာအရေးမျှော်လင့်ချက်အစီအစဉ်ကနေမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
် American သမ္မတဒေါ်နယ်ထရန့် American သမ္မတဖြစ်တာဝန်ယူပြီးတဲ့နောက်ရပ်ပေါင်း90အတွင်းမှာနိုင်ငံသားကိုအမေရိကန်ပြည်ထောင်စုကပေးနေတဲ့အကူအညီတွေအားလုံးကိုယာယီဆိုင်းငံ့လိုက်တဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ထောက်ပံ့ပေးမှုတွေလည်းပါဝင်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာခိုလုံမှီတင်းနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အနေနဲ့လူသားချင်းစာနာမှုဆိုင်ရာပံ့ပိုးကူညီမှုတွေကိုတော့ဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ပြောကြားချက်ကိုဒါကထရီဘူးသတင်းမှာဖော်ပြထားပါတယ်အမေရိကန်အစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေအတွက် အကူအညီတွေဆက်ပြီးတော့ပံ့ပိုးပေးမယ်ဆိုတဲ့ပုံမှာကျေးဇူးတင်ကြောင်းဘင်္ဂလားဒေ့ရှ်ယာယီအစိုးရခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာမိုဟာမက်ယူနစ်ကပြောဆိုချက်ကိုလည်းဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဟာရိုဟင်ဂျာတပ်တန်းကျော်အတွက်စာနယ်ရိတ်ခါကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအများဆုံးကူညီပံ့ပိုးပေးနေတဲ့အလှရှင်နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။အခုလိုမျိုးအမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာတွေပေါ်မှာဆက်ပြီးတော့ကူညီထောက်ပံ့ပေးသွားမယ့်အခြေအနေပေါ်မှာဒုက္ခသည်တွေကဝမ်းသာနေကြပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ်
။ဟုတ်ကဲ့ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကကမ္ဘာတဝန်းကိုပေးနေကြတယ် USAID ဘတ်ဂျက်များကိုပိတ်ပင်လိုက်တဲ့အပေါ်အင်မတန်ဆွေးရင်မိပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်ရှိခိုလုံနေကြတယ်ရူညာဒုက္ခတဲ့တိတသမနှစ်တန်းရဲ့အခွင့်အရေးကိုအမေရိကန်အစိုးရကဖြတ်ထုတ်မှုမရှိဘဲဆက်လက်ကူညီတပ်ဖွဲ့ပေးမှုအပေါ်ကျွန်တော်တို့ရူညာဒုက္ခစင်များကဝန်တာအရာကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဒါပေမဲ့လည်းနှစ်တည်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ကရူဟင်ညာဒုက္ခတဲ့စခန်းတွေထဲမှာခိုလုံနေထိုင်နေကြရစေတသန်းကျော်သောရူဟင်ညာတွေရဲ့ရေရှည်ဘဝရည်တည်နဲ့အနာဂတ်မျှော်လင့်ချက်တွေကတော့မတိချာမရေမရဖြစ်နေစေဖြစ်ပါれကုလသမဂ္ဂဘက်ကအရင်နှစ်တွေကလေးကဒုက္ခသည်စခန်းတွေကိုထောက်ပံ့ကူညီပေးနေတဲ့စားနပ်ရိက္ခာခွဲတန်းတွေကိုလျှော့ချလာတဲ့အတွက်ရိုဟင်ဂျာတို့ရဲ့နေစည်စားဝတ်နေရေးနဲ့ရေရှည်ဘဝရည်တည်ရေးအတွက်ကစိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါရိုဟင်ဂျာတွေအတွက်နေစည်အသုံးစရိတ်လျှော့ချလိုက်တဲ့အတွက်ရင်ဆိုင်ရတဲ့အခက်အခဲကိုလည်းအခုလိုဦးကျော်မြင့်ကပြောပြပါれ
ဘင်္ဂလားဒေ့ရှ်မှာခိုလုံကြတာကျွန်တော်တို့ရိုဟင်ဂျာဒုက္ခစီဆိုရင်တတန်းကျော်ရှိကြပါတယ်။ဘင်္ဂလားဒေ့ရှ်အထွေလက်ဒါဝင်ထော့ဝင်ဖို့ကြီးတကူဖြစ်ပေါ်စေတာကိုထည့်ရပါတယ်။ကျွန်တော်တို့လည်းဆက်ပြီးတော့ဒီဒုက္ခစီဘဝကိုဒီအခါခေတ်တွေကိုဆက်ပြီးတော့မလိုချင်တော့ပါဘူး။ကျွန်တော်တို့ရဲ့နေရည်မွေးရည်မျိုးကိုကျွန်တော်အမြန်ဆုံးရှင်နာရေးလုပ်ငန်းတွေတကူဖြစ်ပေါ်စေဖို့အတွက်ကျွန်တော်တို့ရဲ့လိုလားရှာဖြစ်တယ်ကုန်တိတ်ကရှိရှိဘဲကင်းလုံးကျွန်တော်ချန်နိုင်ရေလုံငန်းကျင်တကူဖြစ်ဖို့စေရေကိုနောက်ပြီးတော့ကျွန်တော်ရဲ့ဘဝလုံချိုရဲ့အမကန်ရှာရှိစေဖို့အတွက်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထိရောက်တဲ့ချက်ချင်းချတကူဆက်ဆုံဖို့ဖန်တီပေါ်ဆောင်ဖြစ်နိုင်ရင်ဆိုရင်ကျွန်တော်ရဲ့အခြေတဲ့ကိုဖြေလေဖြေရှင်းနိုင်မယ်လို့ကျွန်တော်အနေနဲ့ယူဆမိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကကူညီထောက်ပံ့မှုရေရှည်အာမခံချက်မပေးလာနိုင်တော့ဘူးဆိုရင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အသက်မွေးဝမ်းကြောင်းပညာရဲ့နောက်ပြီးတော့ကိုယ်ခြေထောက်ပေါ်ကိုယ်ရည်တည်နိုင်မဲ့ခိုင်မာတဲ့အကူအညီတွေပေးသင့်ပါတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုပါတယ်။စခန်းထဲမှာပြည်ပကိုထွက်ခွာခွင့်မပေးဘဲပိတ်လောင်ထားတာမျိုးမဟုတ်ဘဲအလောက်ကင်နေပါဖန်တီးပေးဖို့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကအကြံပြုပါတယ်။
ရူဟင်ဂျာတွေအတွက်အတိအကျတော့ခွန်ရည်ချမ်းမာရည်နောက်အလောက်ကံရရှိမှုနောက်လုံခြုံရေးအဆင်မှာစားဝဲနေရည်ဖူလုံအောင်ဆောင်ရပေးမှုဒါကိုအတိအကျလိုအပ်ချက်တွေဖြစ်ပါတယ်ခလကမကအပေါင်းဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဟာတွေကိုဟောပေါ့ပြည့်စုံအောင်ဆောင်ရပေးနိုင်မယ်ဆိုရင်ဒီမှာကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေရဲ့နောက်စိန်ခေါ်မှုတွေကိုကျော်လွှားနိုင်မယ်လို့ကျွန်တော်အနေနဲ့ယူဆမိပါတယ
်အခုဆိုရင်2018ခုခုနှစ်ခရဲကစစ်တပ်နဲ့နေသားဆောင်တဲ့ရဲ့နေမြရှင်းလင်းမှုတွေအတွင်းမှာအသက်ဘေးကနေစိုးရင်ရလို့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာရတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာခိုလုံနေထိုင်နေကြတာ၈နှစ်ပြည့်တော်မှာဖြစ်ပါတယ်လက်ရှိမှာလည်းရခိုင်ပြည်နယ်ထဲမှာအာရခတက်တော်အေအေနဲ့စစ်ကောင်စီတက်တော်ကြားစစ်ရေးပြိပခါတွေပြင်းထန်နေစေဖြစ်ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးပစ်ခတ်တာနဲ့အာရမစစ်မှုထန်ခိုင်တာပေါ်တာဆွဲခံရတာညှိမှန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတို့ရဲ့နေရပြန်ရေးကလည်းမရေမရာဖြစ်နေစေဖြစ်ပါတယ်
။နေရပြန်ရေးကိစ္စနဲ့ပြောမှဆိုရင်ကျွန်တော်တို့ကအခုဒီဘင်္ဂလားဒေ့ရှ်ကိုမောင်းတော့ခံရတာခိုလုံနေတာရှင်းနေတဲ့ဝင်လာပါပြီဒီဒုက္ခစေဘဝကိုဆက်ပြီးတော့ကျွန်တော်တို့ကမနေချင်တော့ဘူးဘင်္ဂလားဒေ့ရှ်အထွေလဲကျွန်တော်တို့ဒီမှာလို့တတန်းခွေကျော်ခိုလုံနေထိုင်ရတာဝ ဝင်တော့ဝင်ဖို့ကြည့်ကြည့်ပေါ်နေတာကိုတွေ့ရတယ်ထီရောက်တဲ့ပြည်ရှင်းချက်တစ်ခုပေါ့ safe zone ဖန်တီပေါ်ဆောင်ပေးမယ်ဆိုရင်ကျွန်တော်တို့ရဲ့အကြက်တဲ့ကိုလွဲကိုချောမစွာပြည်ရှင်းချက်တစ်ခုဖြစ်လာမယ်လို့ကျွန်တော်တို့အနေနဲ့ညွန်လေးပါတယ်ခင်ဗျာ
ဒီလိုအချိန်ဒီမှာရိုဟင်ဂျာဒုက္ခသည်တွေဟာနေရရင်းကိုလည်းပြန်ခွင့်မရသေးပါဘူးဒုက္ခသည်စခန်းထဲမှာစားနပ်ရိက္ခာဖြတ်တမှုအပါအဝင်အလောက်ကန်ရှာပါတာနောက်ပြီးတော့လုံးုံရေးအန်ရဲ့စူရင်ရတာမိုးများရေကြီးမြေပြိုကြတာလိုမျိုးတဘာဝဘေးဒဏ်တွေကိုပါထပ်ဆင့်ပြီးတော့ရင်ဆိုင်နေကြရတဲ့အခြေအနေဖြစ်ပါတယ်အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရဘက်ကနေရက်ကိုမပြတ်နိုင်ကြသေးတဲ့ရိုဟင်ဂျာတွေပြည်ပမှာအခြေချနေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေဝိုင်းဝန်းကူညီပေးကြဖို့ကိုလည်းတောင်းဆိုထားပါတယ်ရိုဟင်ဂျာတွေဘက်ကတော့နေရက်ပြန်ရေးဒါမှမဟုတ်လို့ရှိရင်တော့ဒီတခြားတိုင်းပြည်တွေရှိမှအခြေချနေထိုင်ရေးသူတို့အတွက်ရေရှည်ဘွားရက်တည်ရေးအတွက်နိုင်ငံတကာနဲ့ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုဘက်ကထိရောက်တဲ့အကူအညီတွေဆောင်ရွက်ပေးပါဆိုပြီးတော့လဲရိုဟင်ဂျာဒုက္ခသည်တွေဘက်ကတောင်းဆိုနေကြပါတယ်ရှင
်ဒါကတော့ရိုဟင်ဂျာအရေးမျှော်လင့်ချက်အစီအစဉ်ကနေမဆုမွန်ကတင်ဆက်ခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီသမ္မတထရမ့်အစိုးရကဆင်အာနာတိုင်ထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးပေါ်ဥပဒေတက်တန်းထပ်ပြီးတိုးလိုက်တဲ့အတွက်မြန်မာစစ်တပ်ကိုအရေးယူထားတဲ့အမေရိကန်ရဲ့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့မြင်ကြောင်း NUG အစိုးရတာဝန်ရှိသူတဦးကပြောပါတယ်။လက်ရှိအမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာမြန်မာအရေးအယုံစိုက်လာအောင်ကြိုးပမ်းနေတာတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကို VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။မင်္ဂလာပါဦးမိုးစောဦးရှင
်ဟုတ်ကဲ့မင်္ဂလာပ
ါကျမတို့အခုဒီ VOA Studio မှာပေါ့နော်ကိုလိုက်လာရောက်ပြီးတော့တွေ့ဆုံမေးမြန်းပေးရအတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ဟု
တ်အဲ့တော့ပထမဦးဆုံးကဒီ Trump အစိုးရကနေပြီးတော့အခုဒီမြန်မာနိုင်ငံကိုပေါ့နော်သူတို့ဒီ American နဲ့ပတ်သက်လို့ရှင် NDA ပေးနိုင်တယ် NDA ရှိတဲ့နိုင်ငံဖြစ်ပေါ့နော် National Emergency ဒီနိုင်ငံတော်ဒီအရေးပေါ်ကြေညာချက်အဥပဒေအောက်မှာဆက်ပြီးတော့ထားရှိကြောင်းပေါ့နော်သူတို့ထုတ်ပြန်ထားတယ်ဆိုတော့အဲ့ဒီရဲ့ဒီသဘောထားကဒီຫນွေဦးတော်လှန်ရေးပေါ့နော် NUG ပါဝင်ပြီးဥဆောင်နေတဲ့ຫນွေဦးတော်လှန်ရေးမှာဘလို့တက်ရောက်မှုရှိမှာရှင
်ဒါတော့ American ဆိုအနေနဲ့ကသူတို့နိုင်ငံရဲ့အရေးပေါ်ဥပဒေကိုတမျိုးပါပြည်နဲ့ပတ်သက်ပြီးတော့ပေါ့နော်တန်းထက်တိုးတဲ့ဆိုတော့ကကျွန်တော်တို့တက်တော့ဒါအရေးကြီးတယ်လို့ပြောလို့ရတာပေါ့လေဘာလို့လဲဆိုတဲ့အခါကျတော့ဒီလိုမျိုးတက်တန်းထက်တိုးမှသာလေဒါအမေရိကန်အစိုးရအထူးသဖြင့်အမေရိကန်သမ္မတရဲ့သူထုတ်တဲ့ဥပဒေတွေပေါ့နော်ဒီကြေညာချက်တွေပေါ့ဒီ executive order လို့ခေါ်မှာပေါ့ဒါတွေကိုဆက်ပြီးတော့တက်တန်းတိုးလို့ရမယ်ဒါတွေဆက်လက်ပြီးတော့လည်းအသက်ဝင်မှာပေါ့လေအဲ့တော့ကျွန်တော်တို့နိုင်ငံပေါ်မှာထားရှိတဲ့ဒီဘန်နာရေးစီးပွားရေးနဲ့ပတ်သက်တဲ့အရေးယူဆောင်ရွက်တဲ့ကိစ္စတွေနောက်တော့ကျွန်တော်တို့နိုင်ငံကိုဒါအရေးပေါ်အနေနဲ့ပေါ့နော်အကူအညီပေးရမယ့်ကိစ္စတွေအဲဒါမျိုးကိစ္စတွေဆိုလို့ရှိရင်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်နိုင်မှာပေါ့နော်ဒါတော့ဒါပေမဲ့တချို့ကြတော့လည်းဒါနဲ့ပတ်သက်လို့ဒါလုံရိုးလုံစင်ပေါ့အရင်အစိုးရတွေလည်းဒီလိုပဲလုပ်ခဲ့တာလို့တော့ပြောတာတော့ရှိတယ်အတိုးတော်လည်းပဲအခုအချိန်ကတည်တဲ့တိုင်ပဲတာမန်အရေးအစိုးရတွေအရင်သမ္မတတွေတုန်းကလုံရိုးလုံစင်ကိစ္စတွေအခုဒီအစိုးရလက်ထက်မှာကျတော့အပြောင်းလဲတွေဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကဒီကိစ္စကိုပထမတော့စိုးရင်တာပေါ့နော်အဲသို့တော်လည်းဒီကိစ္စကိုဒါဆက်ပြီးတော့တတန်းတိုးတဲ့အတွက်ကြောင့်ဒါကျွန်တော်တို့ကတော့အများကြီးကြိုးဆိုရဲဝမ်းသာတယ်အဲ့တော့ကျွန်တော်တို့အတိုင်းပြည်ပေါ်မှာထားရှိတဲ့ဒါအမေရိကန်ဆိုအနေနဲ့ဆောင်ရွက်လက်ဆက်ကိစ္စတွေပေါ့နော်အရေးယူလက်ဆက်ကိစ္စတွေဒါတွေကလည်းဆက်လက်ပြီးတော့ဆောင်ရွက်သွားလို့ရတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အတွက်တော့ဒါအရေးကြီးတာဖြစ်ပါတယ်
အဲ့တော့တစ်ဖက်မှာကြတော့ဒီ Trump အစိုးရကသူတို့ကဒီနိုင်ငံခြားငွေတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအခုလောလောဆယ်မှာသူတို့ဖြတ်တောက်ထားတယ်ပေါ့လေဒါရပ်ပေါင်း90သူတို့ပြန်ပြီးသုံးသပ်မယ်ဆိုတော့တစ်ဖက်မှာလည်းသူတို့ဒီအစိုးရအတုံးငွေတွေနဲ့ပတ်သက်ပြီးတော့သူတို့တော်တော်လေးကိုစီစစ်ပြီးတော့ကင်တွယ်လှုပ်ဆောင်နေကြတယ်ပေါ့လေဆိုတော့ဒါပေမဲ့အခု NUG ကလေဒီပြောထားတဲ့ theme ပေါ့เนาะအခု Trump အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုလောလောဆယ်ဖြတ်တောက်ထားတဲ့အကူအညီတွေထဲမှာပေါ့လေ NUG ရဲ့ဟိုအသုံးစရိတ်တွေဟိုတော့ထိခိုက်မှုမရှိဘူးဆိုတာမျိုးလည်းထောက်ပြထားတာဆိုတော့အဲ့ဒါရောဘာကြောင့်လဲရှင
်ဒါ American အစိုးရအနေနဲ့ခုလောလောဆယ်ပေါ့เนาะဒီသမ္မတကနေပြီးတော့ထုတ်ပြန်တဲ့executive order ပေါ့သူ့ရဲ့ဒီအမိန့်ညွှန်ကြားချက်တွေမှာဒီနိုင်ငံကအကူအညီပေးတဲ့ကိစ္စတွေကိုတော်တော်များများကြီးကိုသူဖြတ်တောက်ပလိုက်တယ်ပေါ့เนาะအခုကြဆိုင်ထားတာရှိဆိုတော့ကျွန်တော်ကဒီကိစ္စမြန်မာ အရေးနဲ့ပတ်သက်ပြီးထိခိုက်မှုရှိမရှိရနှစ်ပိုင်းတော့ပြောရမှာပေါ့လေဆိုတော့ပထမတစ်ပိုင်းကတော့ဒါဒီအမေရိကန်နိုင်ငံဆိုတာဒီနိုင်ငံတော်တော်များများကိုအကူအညီပေးနေတဲ့နိုင်ငံကြီးဖြစ်တဲ့ကြောင့်ဒီလိုမျိုးအကူအညီတွေဖြတ်တောက်မှုကအ ਨੇ များပေါ့တကဘာလုံးကိုအထူးသဖြင့်ပေါ့နော်ကျွန်တော်တို့လိုမျိုးဖွံ့ဖြိုးတိုးတက်စဖွံ့ဖြိုးစေနိုင်ငံတွေကအများကြီးထိခိုက်မှုတွေရှိပါတယ်အများကြီးထိခိုက်မှုတွေရှိတယ်ကျွန်တော်တို့နိုင်ငံဆိုလို့ရှိရင်တည်တဲ့အတိုင်းပဲဒါအမေရိကန်ပြည်ထောင်စုဆိုတာကအကူအညီတွေအများဆုံးပေးနေတဲ့နိုင်ငံပေါ့နော်အကြီးဆုံးဒိုနာနိုင်ငံကြီးတစ်ခုဖြစ်တယ်အဲ့တော့ဒီလူသားချင်းစာနာမှုအကူအညီတွေပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အကူအညီတွေပဲဖြစ်ဖြစ်ကျန်းမာရေးပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပဲဖြစ်ဖြစ်စိုက်ပျိုးရေးစသဖြင့်ပေါ့လေအဲ့ဒီအကူအညီတွေကိုဒီကုလသမဂ္ဂအဖွဲ့အစည်းတို့နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့်အကူအညီပေးနေတာပေါ့နော်ဒီလိုကိစ္စတွေမှာတော့ဒါအများကြီးထိခိုက်မှုတွေရှိတယ်ပေါ့နော်ဒါတစ်ခုပေါ့ဒါပေမဲ့နောက်တစ်ပိုင်းမှာကတော့ကျွန်တော်တို့တော်လှန်ရေးအတွက်ဘယ်လောက်ထိခိုက်မှုရှိလဲဆိုတာကတော့ပုပ္ပလီလင်းပြောမယ်ဆိုလို့ရှိရင်ဒါ2022ခုနှစ်မှာဒီဘာမားအက်ဆိုပြီးတော့ဒီဘာမားရေးအတွက်ကိုပြဋ္ဌာန်းတဲ့ဥပဒေတစ်ခုရှိတယ်ဒါကတော့တို့ရဲ့အမေရိကန်နိုင်ငံရဲ့ဒီကာကွယ်ရေးဆိုင်ရာဒီဥပဒေတစ်ခုပေါ့နော် National Defense Authorization Act အဲ့ဒါမှတို့ထည့်ပြီးတော့ဖော်ပြခဲ့တဲ့ဥပဒေပေါ့လေအဲ့ဒီအထဲမှာဆိုလို့ရှိရင်ကျွန်တော်တို့တော်လှန်ရေးအတွက်ကျွန်တော်တို့တို့တုံးတာတော့ဒီဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းမှာပေါ့နော် Pro Democracy Movement တုံးတာပေါ့ဒီအဖွဲ့အစည်းတွေကိုဒါ NUG တို့ CRPH တို့တိုင်းသားတော်လိုင်းရေးအဖွဲ့ဒီနာမည်တွေနဲ့ပါပါပြီးတော့တို့ဖော်ပြခဲ့တာရှိတယ်ပေါ့နော်အဲ့ဒီမှာဒီစီရေးမဟုတ်တဲ့အကူအညီတွေပေါ့ non lethal assistance ဆိုပါလို့ဒါတွေကိုလည်းတို့ကပေးဖို့ဆိုပြီးတော့ခေါင်းစဉ်တွေနဲ့ပါဖော်ပြခဲ့တာရှိတယ်ပေါ့လေအဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်အဲ့ဒီအကူအညီတွေဟာဒီ American လွတ်တော်ကလည်းတို့ရဲ့ဒီ budget အသုံးစရိတ်နဲ့ပတ်သက်တဲ့ committee ပေါ့နော် appropriations committee ဒီ committee ကလည်းတတ်မှတ်ပြဋ္ဌာန်းပြီးတော့ဘယ်လောက်သုံးရမလဲဆိုတာတွေကိုခေါင်းစဉ်တွေတို့ကဖော်ပြပေးခဲ့တာရှိတယ်နပိကရနေဆိုရင်127တန်းပေါ့เนาะဆိုတော့ဒါတွေကကျွန်တော်တို့ဟိုဒီတော်လိုင်းအဖွဲ့အစည်းများရှိဟိုဒါဟိုပို့မဲ့လို့လည်းမပြောရမယ်ဆိုလို့ရှိရင်ဘာမှလက်ခံရရှိခဲ့တာမရှိဘူးဒီအကူအညီတွေမရခဲ့ဘူးပေါ့เนาะဆိုတော့ကျွန်တော်တို့တော်လိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့အနေဆုံးအပြည့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရကိုတော့တကယ်တော်လိုင်းကိုထောက်ကူပြုမဲ့ဒီအကူအညီတွေကမရခဲ့တဲ့တကြောင်အခုလို့ဖြတ်တောက်တဲ့အခါမှာလည်းကျွန်တော်တို့ကတော့အများကြီးကျွန်တော်တို့မှထိခိုက်စရာမရှိဘူးပေါ့နော်
ဟုတ်ကဲ့အဲ့တော့တကယ်တမ်းဒီ NUG အနေနဲ့ပေါ့လေရရှိနေတဲ့ရန်ပုံငွေတွေရကြတော့ဒါဒီလူထုရဲ့ပံ့ပိုးကူညီတဲ့လူနန်းတဲ့ငွေတွေပဲလားရှင
်အများစုကတော့ကျွန်တော်တို့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုလို့ပြောတဲ့အခါမှာပြည်တွင်းမှာနေတဲ့ပြည်သူလူထုလည်းပါတယ်နိုင်ငံတကာမှာရောက်ရှိနေတဲ့ပြည်သူလူထုလည်းပါတယ်ပေါ့နော်သူတို့ကနေကူညီတဲ့အကူအညီတွေငွေတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီပြည်တွင်းမှာပေါ့เนาะကျွန်တော်တို့စုမှုထိန်းချုပ်ထားနိုင်တဲ့နေရာတွေကနေပြီးမှရရှိတဲ့အခွန်အောက်ငွေတွေပေါ့เนาะအဲဒီငွေတွေကတော့ကျွန်တော်တို့တော်လှန်ရေးအတွက်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအတွက်အဓိကဝင်ငွေတွေလို့ပြောလို့ရပါတယ်ခင်ဗျာ
အဲ့တော့ဒီ Trump အစိုးရနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့မေးချင်တာကြတော့လက်ရှိ Trump အစိုးရရဲ့ဒီနိုင်ငံခြားရေးမူဝါဒမှာပေါ့เนาะဒီမြန်မာဒီမိုကရေစီနဲ့ပတ်သက်ရင်ရောဘယ်လိုအပြောင်းလဲတွေရှိမယ်လို့မြင်လဲရှင
်ဒီအခြေခံကြတဲ့မူဝါဒတွေကတော့အပြောင်းလဲမရှိဘူးဆိုပြီးတော့ကျွန်တော်တို့တာဝန်ရှိတဲ့သူတွေစီကတဆင့်တည်ရတယ်ပေါ့နော်အဲသို့တော်လည်းပဲဒါဒီအခုအစိုးရအစ်စ်အနေနဲ့ကတော့သူတို့ရဲ့ဒေတာတွင်ပေါ့ဒါ Indo Pacific ဒေတာတွင်မှာဆိုလို့ရှိရင်ပို့ပြီးတော့မှအားကောင်းလောင်စူးစမ်းမဲ့ရည်ရွယ်ချက်တွေရှိတယ်အဲတစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့ဒေတာတွင်မှာရှိတဲ့တကယ်အင်အားကြီးနိုင်ငံများရဲ့အားပြိုင်မှုတွေပေါ့နော်ဒီအားပြိုင်မှုတွေရဲ့တစားကံဖြစ်နေတော့ကျွန်တော်တို့တိုင်းပြည်ရဲ့အရေးကိုမဖြစ်စေချင်ဘူးပေါ့လေမဖြစ်စေချင်ဘူးဒီတရုတ်နဲ့လည်းငြိမ်းချမ်းစွာပူးပေါင်းဆောင်ရွက်တဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့တိုင်းပြည်မှာအာဏာရှင်များမကြီးထွားရေးတက်ကိုလည်းဒါအမေရိကန်အစိုးရအနေနဲ့ဆောင်ရွက်ပေးနိုင်တယ်လို့ကျွန်တော်တို့ယုံကြည်တယ်အဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့ကိုလည်းဆက်လက်ပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးတယ်လို့ယုံကြည်ပါတယ
်နောက်ချက်ကကျတော့ဒီ NUG ရဲ့ NUG အစိုးရရဲ့ဟိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာမူဝါဒရည်တည်ချက်ပေါ့နော်အဲ့ဒီဟာမှလည်းအခုဆိုရင်ဒီမကြသေးခင်ရက်ပိုင်းကပဲမြန်မာနိုင်ငံမှာဒီစကိုင်းတိုင်းမှာပေါ့နော်ဟိုကက်သလစ်ဒီဘုန်းကြီးတစ်ပါးကိုဟိုဒီသူတို့အဲ့ဒီမှာအသက်ခံလိုက်ရတယ်ဆိုတော့ဒီအသက်ခံလိုက်ရတဲ့အမှုပေါ့နော်အဲ့ဒါဖြစ်ခဲ့တယ်အဲ့ဒီဒါနဲ့ပတ်သက်ပြီးတော့လည်း NUG ဘက်ကနေပြီးတော့ကြေညာချက်ထုတ်ပြန်တဲ့ခါမှာဒီအမှုမှန်ပေါ်အောင်လဲစုံစမ်းသွားမယ်ဆိုတာလည်းပါတော့လေဆိုတော့အဲ့တော့ဒီလိုမြန်မာနိုင်ငံမှာအခုဒီဘာသာရေးလွတ်လပ်ခွင့်ဒီခရစ်ယာန်ဗုဒ္ဓဘာသာမွတ်စလင်စတဲ့ဒီမတူညီတဲ့ဒီဘာသာတရားတွေကြားမှာပေါ့နော်ဒီအတိုင်းဝိုင်းနေကြပို့ပြီးတော့ ရက်တီညင်ညွန့်နဲ့ရက်တီလာဖို့ပေါ့လေအဲ့ဒီလိုမျိုးအပိုင်းမှာ NUG ရောဘယ်လိုပုံစံမျိုးနေနဲ့ဆောင်ရွက်သွားနိုင်မလဲရှင
်ကျွန်တော်တို့ပြည်သူညီညွတ်ရေးအစိုးရအနေနဲ့ကဒီဘာသာရေးလွတ်လပ်ခွင့်အပေါ်မှာပေါ့နော်ကျွန်တော်တို့လွတ်လပ်ခွင့်တွေကိုအမြဲတမ်းတန်ဖိုးထားတယ်ကျွန်တော်ຫນွေဥတော်လမ်းရေးရဲ့ရည်ရွယ်ချက်ကပေါ့နော်ဒါအပြောင်းလဲပေါ့အပြောင်းလဲဆိုတဲ့အခါမှာတိုင်းပြည်ကိုတကယ်ဒီစိတ်သဘောထားကအစအပြောင်းလဲဖြစ်ဖို့ဒါလှုပ်ဆောင်တဲ့တော်လှန်ရေးတစ်ခုဖြစ်တယ်ပေါ့လေအဲ့တော့အဲ့ဒါကြောင့်ပဲကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းဒါကျွန်တော်တို့ကအများကြီးလွတ်လပ်ခွင့်ပေးဖို့ကိစ္စဟာဒါအရေးကြီးတယ်လို့ယူဆတယ်။အဲကျွန်တော်တို့အစိုးရအဖွဲ့ထဲမှာကိုကပေါ့နော်တမတားကြီးတို့တမတားကြီးကိုယ်တိုင်လည်းဒါခရီးရန်ဘာသာဝင်ပေါ့လေကျွန်တော်တို့ဝန်ကြီးချုပ်ကိုယ်တိုင်လည်းခရီးရန်ဘာသာဝင်ဖြစ်ပါတယ်ကျွန်တော်ဝန်ကြီးတွေဒူးဝန်ကြီးတွေတော်များများကလည်းခရီးရန်ဘာသာဝင်တွေခရီးရန်မကောက်ဘောနော်တခြားသောဘာသာဝင်တွေရှိကြပါတယ်။အဲ့တော့အခုဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်လည်းကျွန်တော်တို့ကဖြစ်တာကိုတိတိကျကျမဘာအကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့ကျွန်တော်တို့ဒီလိုမျိုးအကျန်းဖက်တဲ့ကိစ္စကိုလုံးဝလက်မခံဘူးအဲ့ဒီအတွက်ကိုလည်းကျွန်တော်တို့အရေးယူဖို့ကျွန်တော်တို့ဟိုပြင်ဆင်နေတယ်နောက်ပြီးကျူးလွန်တဲ့သူတွေလည်းကျွန်တော်တို့ဒါကိုဟိုဖမ်းဆီးထားတယ်ပေါ့နော်ဖမ်းဆီးပြီးစစ်ဆေးနေတယ်ဒါအများဆုံးလည်းအရေးယူဆောင်ရွက်တော့ဖို့ဆောင်ရွက်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့အနေနဲ့ကဒီဘာသာတစ်ခုနဲ့တစ်ခုကြားပေါ့ကျွန်တော်တို့ community ပေါ့နော်ကျွန်တော်လူအတိုင်းဝဲတစ်ခုနဲ့တစ်ခုကြားလူမျိုးတစ်ခုနဲ့တစ်ခုကြားပြဿနာဖြစ်ခံလို့မရပါဘူးကျွန်တော်တို့ဒီကိစ္စတွေပြီးတော့မှတဖြည်းဖြည်းကြီးပွားပြီးတော့ပေါ့နော်ကျွန်တော်တို့တော်လှန်ရေးကိုထိခိုက်စီမဲ့အဖြစ်မျိုးကျွန်တော်တို့ဖြစ်ခံမှာမဟုတ်ဘူးကျွန်တော်တို့ကဒီဘာသာတရားနဲ့ပဲဖြစ်ဖြစ်ပေါ့နော်တခြားသောအယူဆအရင်းနဲ့ပတ်သက်ပြီးတီးခံနိုင်မှုကိုလည်းအမြင့်ဆုံးကျွန်တော်တို့ဒါတိဆောက်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာဒီလိုမျိုးအသေးအဖွာပြဿနာတွေကနေပြီးတော့ပို့ပြီးကြီးမားလာတဲ့အဆင့်ထိမဖြစ်အောင်လည်းကျွန်တော်တို့အနေနဲ့တက္ကသိုလ်တစ်ဆိုင်ကာကွယ်သွားဖို့ပေါ့နော်အများအားကျွန်တော်တို့ဆောင်ရွက်ချက်ရှိပါတယ်အဲ့
တော့သမရဒီ Trump အစိုးရကိုယ်တိုင်ကလည်းသူတို့ထုတ်ပြန်ထားတဲ့ကြေညာချက်တွေထဲမှာဆိုရင်လည်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဦးစားပေးဆောင်ရွက်သွားမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံကလည်းတကယ်တမ်းကျတော့ဒီဘာသာရေးလွတ်လပ်ခွင့်အဖိနှိတ်ခံရတဲ့နိုင်ငံတွေဆင်းနေမှာလည်းရှိနေတော့အဲ့တော့ဒီအခုသမ္မတ Trump အစိုးရလက်ထက်မှာဒီဘာသာရေးလွတ်လပ်ခွင့်ပေါ့နော်မြန်မာနိုင်ငံမှာဒီလိုလှုပ်ရှားမှုတွေဒါနဲ့ပတ်သက်ပြီးတော့ NUG နေနဲ့ကဘယ်လိုဟိုပူးပေါင်းဆောင်ရွက်နိုင်မလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီအခုဒီအမေရိကန်နိုင်ငံမှာလည်းဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုတွေပေါ့လေဒီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကြိုးပမ်းမှုတွေကဒါအများကြီးရှိတယ်ပေါ့နော်မကြာသေးခင်ကဆိုလို့ရှိရင်ဒီ International Religious Freedom Summit ဆိုလောက်သွားတယ်ပေါ့နော်ဒီနိုင်ငံတကာဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့ထိပ်သီးဆွေးနွေးပွဲပေါ့နော်နိုင်ငံကကောင်းဆောင်တွေလည်းတချို့လာကြတယ်အဲ့အဲ့ဆွေးနွေးပွဲမှာလည်းကျွန်တော်တို့တက်ခွင့်ရခဲ့တယ်ကျွန်တော်တို့ရဲ့ဝန်ကြီးပေါ့နော်ဒေါ်စင်မောင်ကိုယ်တိုင်လည်းအတူစကားပြောခွင့်ရခဲ့တာတွေရှိတယ်ပေါ့လေဆိုတော့အဲ့ဒီမှာလည်းကျွန်တော်တို့ပါဝင်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ပြနိုင်ခဲ့တာတွေရှိတယ်။အဲ့တော့ကျွန်တော်တို့မကြသေးခင်ကဆိုရင်လည်းကျွန်တော်တို့ဟိုဘာလို့ Indiana Police မြို့မှာကျင်းပတဲ့ကျွန်တော်တို့ဒီ Spring Flower Conference ဆိုရှိတယ်ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်လည်းဒီနိုင်ငံတွင်းမှာရှိတဲ့ဘာသာရေးနဲ့ပတ်သက်တဲ့အဖွဲ့ကပုံကိုယ်တွေလာရောက်ကြတာတွေရှိတယ်။အဲ့သူတို့နဲ့လည်းကျွန်တော်တို့ဆွေးနွေးညှိနှိုင်းတိုင်ပင်ကြတာတွေရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့မြန်မာအရေးနဲ့ပတ်သက်ပြီးတော့choose ban ဆောင်ရွက်တဲ့ခါမှာပေါ့လေဒီ American အစိုးရရဲ့တာဝန်ရှိတဲ့သူများနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့သူတို့ကိုပေါ့နော်စီယုံလှုပ်ဆောင်တဲ့ခါမှာနော် advocacy ပေါ့စီယုံလှုပ်ဆောင်တဲ့လုပ်ငန်းတွေလုပ်တဲ့ခါမှာလည်းကျွန်တော်တို့ဘာသာရေးအဖွဲ့အစည်းများရဲ့အခန်းကဏ္ဍကိုလည်းကျွန်တော်တို့အများကြီးအလေးထားပါတယ်အဲ့တော့သူတို့နဲ့လည်းပေါ့နော်ဟိုတက်နိုင်တဲ့နေရာမှာပေါ့နော်ကျွန်တော်တို့နဲ့ဆောင်ရွက်လို့ရတဲ့နေရာတွေမှာပူးပေါင်းဆောင်ရွက်ဖို့လည်းဆောင်ရွက်နေတာတွေရှိပါတယ်ခင်ဗျ
ဒီ American နိုင်ငံသားရေးဝန်ကြီး Marco Rubio ကမြန်မာအရေးနဲ့ပတ်သက်ရင်အရင်တည်းကလည်းသူကတကယ်ကိုတဆိုင်မမဲ့ဆောင်ရွက်ခဲ့တာပေါ့နော်ဒီလွတ်တော်ထဲမှာသူလွတ်တော်အမတ်ဖြစ်စဉ်တုန်းကလည်းဒါစစ်တပ်ကအုပ်ချုပ်တဲ့နိုင်ငံလူခွင့်ရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်သူကလည်းဟိုဝေဖန်ပြောကြားခဲ့တဲ့သူတဦးဆိုတော့အခုဒီဥမိုးစော်ဦးတို့အနေနဲ့ပေါ့နော်အခုသူအခုနိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာမြန်မာအရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီမိုကရေစီရေးမှာဘလို့သူ့ဘက်ကနေပြီးတော့ဟိုပံ့ပိုးကူညီပေးနိုင်မလဲလို့ညွှန်လင်းထားလဲရှင
်ဒီအခုလက်ရှိကတော့ဒီ American နိုင်ငံရေးဝန်ကြီးပေါ့နော်သူကတော့အစိုးရအဖွဲ့ကလည်းပြောင်းလဲဖြစ်ခါသာဖြစ်တယ်နောက်တခြားသောအရေးကြီးတဲ့ပေါ့နော်ဦးစားပေးပေါ့လုပ်ငန်းတွေကိုလည်းဆောင်ရွက်နေတာတွေ့ရတယ်ပေါ့နော်တွေ့ရတယ်သို့တော်လည်းဘာပြောပြောပေါ့နော်စောစောကပြောခဲ့တယ်လို့ပဲမြန်မာရေးနဲ့ပတ်သက်သူကထက်ထက်ဝင်အသိရှိခဲ့တယ်သူဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေနဲ့အများကြီးရှိတဲ့တကြောင်တစ်ချိန်မှာပေါ့တစ်ချိန်မှာမြမကြီးနဲ့ပတ်သက်ပြီးသူ့အနေနဲ့ဟိုအာယုံဆိုင်လာနိုင်မယ်တစ်ချိန်မှာတော့သူ့အနေနဲ့ဒီမြမကြီးနဲ့ပတ်သက်ပြီးအခုတက်ပို့ပြီးတော့ပေါ့နော်ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့မျှော်လင့်ယုံကြည်တယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ပေါ့နော်တီးခြားကြိုးပမ်းဆောင်ရွက်နေတာတွေလည်းရှိပါတယ်ကျွန်တော်တို့ ဒီမှာရှိတဲ့တခြားသောအဖွဲ့အစည်းတွေပေါ့နော်ဒီမှာတော့အတိတဲ့အတိုင်းပဲကျွန်တော်တို့ဟိုဘာသာရေးအခြေပြုပဲဖြစ်ဖြစ်လူမျိုးအခြေပြုပဲဖြစ်ဖြစ်ပေါ့လေနောက်တစ်ခါ community ပေါ့ဒီ data ရဲ့ကျွန်တော်တို့ဟိုအတိုင်းဝိုင်းပေါ့မြန်မာအတိုင်းဝိုင်းအခြေပြုအဖွဲ့အစည်းတွေဒါတွေကတော့အများကြီးရှိကြတယ်နောက်တစ်ခါတကယ် professional ပေါ့နော်ဒီစီယုံလှုပ်ဆောင်မှုဒီ advocacy လုပ်ငန်းတွေကိုလုံးကင်ဆောင်နေတဲ့အဖွဲ့အစည်းတွေလည်းရှိကြတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့အမြဲတမ်းညှိနှိုင်းတိုင်ပင်ပြီးတဲ့ခါကျတော့ဘလို့မျိုးပေါ့ကျွန်တော်တို့မြန်မာအရေးနဲ့ပတ်သက်ပြီးတော့အခုတက်ဖို့ပို့ပြီးတော့ဟိုအာယုံဆိုင်လာအာယုံထားလာအောင်ဆောင်ရွက်ရမယ်လို့ဆိုတာလည်းဒီလည်းညှိနှိုင်းပြီးတော့ကြိုးပမ်းပြည့်ရှိပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုအချိန်ပေးပြီးတော့မေးတဲ့မေးခွန်းတွေဖြေချပေးတဲ့ဦးမှုဆောင်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းမင်းအကြီးအများကြီးကျေးဇူးတင်ပါတယ်
တနင်္ဂနွေညချမ်းတိုင်းတင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ပါရှင
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
် VOE မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့တနင်္ဂနွေညချမ်းအတိုင်းတင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ကြရအောင်ပါထိုင်းနိုင်ငံမှာတရုတ်ရုပ်ရှင်မင်းသားဝမ်ဂျင်းလူကုန်ကူးခံရတဲ့အကြောင်းတရုတ်မီဒီယာတွေမှာထိတ်တန့်သတင်းဖြစ်လာပြီးတဲ့နောက်မှာတော့မြောက်ရီဒေသကကြားဖြန့် online ငွေလိမ်လုပ်ငန်းတွေကိုအရေးယူနှိမ်နှင်းဖို့အာရုံစိုက်လာတာတွေ့ရပါတယ်အထူးသဖြင့်တရုတ်နိုင်ငံရဲ့ဖိအားပေးမှုနဲ့ထိုင်းနိုင်ငံဟာမြောက်ရီဒေသကိုမီးဖြတ်တာအင်တာနက်ဖြတ်တာစရာတွေအပါအဝင်နေဆက်ဖြတ်တန်းခွင့်တွေကိုပါတင်းကျပ်လိုက်ပါတယ်ကြားဖြန့်လုပ်ငန်းတွေမှာဘယ်သူတွေပါဝင်ပတ်သက်နေလဲကမ္ဘာမြန်မာမီဒီယာတွေကဘယ်လိုရေးသားဖော်ပြကြသလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွေးနိုင်ကတင်ဆက်ထားပါရရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေမြန်မာစစ်တပ်အဂတိလိုက်စားမှုနဲ့ကြားဖြန့် online ငွေလိမ်ဂိုင်းများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုဒလော်ရွှေကုတ်ကူဒေတာကကြားဖြန့်လုပ်ငန်းတွေအကြောင်းဟာမီဒီယာတွေမှာဦးစားပေးသတင်းဖြစ်နေတာတွေ့ရပါတယ်မြန်မာလူရေးသားဖော်ပြကြတဲ့သတင်းမီဒီယာများမှသည် Bangkok Post AP News Reuters BBC Washington Post စတဲ့သတင်းစာကြီးတွေအထိရေးသားဖော်ပြနေကြတာကိုတွေ့ရပါတယ်ကြားဖြန့်လုပ်ငန်းတွေရှိရာရွှေကုတ်ကူမြို့တစ်ကိုထိုင်းဘက်ကလျှက်စစ်မီးဖြတ်တဲ့သတင်းထိုင်းစစ်ဦးစီးချုပ်ဘာဝင်တရုတ်အစိုးရဒုဝန်ကြီးတွေထိုင်းမြန်မာနယ်စပ်ကိုလာရောက်လေ့လာကြည့်ရှုကြတဲ့တင်ကြားဖြတ်လုပ်ငန်းနေရာတချို့ကိုနေကြားဆောင်တပ် BGF ကဝင်ရောက်စီးနှင်းကလူကုန်ကူးခံထားရသူများကိုထိုင်းနိုင်ငံဘက်သို့လွှဲပြောင်းပေးတဲ့တင်တွေနဲ့အတူနေကြားဆောင်တပ်မှုစောချစ်သူရဲ့နာမည်ဟာလည်းတင်တွေမှာမပါရင်မပြီးဖြစ်လာတာတွေ့ရပါတယ်အသက်55နှစ်အရွယ်စောချစ်သူဟာ BGF လို့ခေါ်တဲ့နေကြားဆောင်တိုက်ရဲ့တပ်မှုပါ BTF ဆိုတာကလည်းမြန်မာစစ်တပ်ရဲ့လက်ရောက်ခံအဖွဲ့အစည်းတစ်ခုဖြစ်ပါတယ်စောချစ်သူရဲ့မူလအစကတော့ကရင်အမျိုးသားအစည်းအရုံး KNU ကဖြစ်ကြောင်းသိရပါတယ်1994ခုနှစ်မှာ KNU အောက်ကနေဗုဒ္ဓဘာသာဝင်ကရင်တွေဟာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အဖြစ်ခွဲထွက်ရမှာစောချစ်သူလည်းပါဝင်ခဲ့ပါတယ်2009ခုနှစ်မှာ DKBA ကိုနေကြားဆောင်တပ်Boragat Force BGF အဖြစ်အသွင်ပြောင်းဖွဲ့စည်းချိန်မှာတော့စောချစ်သူဟာ BGF တပ်မှုဗိုလ်မှူးကြီးစောချစ်သူဖြစ်လာခဲ့ပါတယ်။2023ဇန်နဝါရီလမှာတော့စစ်ကောင်စီကစောချစ်သူကိုနေပြည်တော်မှာတတိပြန်ရှိဘွဲ့ပေးရခဲ့တယ်လို့2024ဇန်နဝါရီလ24ရက်နေ့မှာဒေသဆိုင်ရာစစ်စင်ရေးကုကဲရေးမှူးဒါစကမှူးဗိုလ်မှူးချုပ်စောချစ်သူအဖြစ်စစ်ကောင်စီကယာရုတိုမြင့်ခန့်အပ်ခြင်းခံခဲ့ရသူဖြစ်ပါတယ်။အေယာဝတီသတင်းဌာနကတော့စောချစ်သူဟာနှစ်စဉ်နေပြည်တော်ကိုပုံမှန်လာလေ့ရှိပြီးစစ်ကောင်းဆောင်မင်းအောင်လှိုင်နဲ့နှစ်ဦးတည်းတီးခြားတွေ့လေ့ရှိတယ်။စောချစ်သူနေပြည်တော်လာတဲ့အခါစစ်ကောင်းဆောင်မင်းအောင်လှိုင်နဲ့အတူ Boss KTV မှာပျော်ပါလေ့ရှိတယ်။ရွှေကုတ်ကရတဲ့ဝင်ငွေကိုမြန်မာစစ်တပ်ကိုခွဲဝေပေးရတယ်ဆိုတဲ့သတင်းတွေလည်းကြေပြန့်စွာထွက်ရှိတယ်လို့ထိုင်းနဲ့တရုတ်ဖိအားကြားကမြောက်ပြည်ကြားဖြန့်လုပ်ငန်းများဆိုတဲ့ဆောင်းပါးမှာဖော်ပြထားပါတယ်။ ရုပ်ကြဖြတ်အွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့နာမည်ကြီးတဲ့ကရင်ပြည်နယ်မြဝတီမြို့နယ်တွေက KK Park အပါအဝင်ရွှေကုတ်ကူမြို့တွေဟာ BGF ကောင်းဆောင်စောချစ်သူထိန်းချုပ်ရာနယ်မြေအတွင်းမှာတည်ရှိတာပါရွှေကုတ်ကူဒေသကလောင်းကစားယုံတွေအကြောင်းနဲ့အွန်လိုင်းငွေလိမ်ခိုင်းတွေအကြောင်းကိုသတင်းမီဒီယာတွေကရေးသားဖော်ပြခဲ့ကြပြီးမယ်လို့ထိုင်းအပါအဝင်ဒေသတွင်းအစိုးရတွေအုပ်ချုပ်သူတွေကအလေးမထားခဲ့ကြပါဘူးပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့မှာတော့ထိုင်းကိုရောက်လာတဲ့တရုတ်ရုပ်ရှင်မင်းသားဝမ်ဂျင်းဟာလူကုန်ကူးခံရကနာယူ60ကျော်ကြာပျောက်ဆုံးသွားခဲ့ပါတယ်တရုတ်ရုပ်ရှင်မင်းသားဟာလူကုန်ကူးခံရကရွှေကုတ်ကူဒေသကအွန်လိုင်းငွေလိမ်ကိန်းတစ်ခုတန်းရောက်ရှိသွားတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ဖိအားဟာထိုင်းအစိုးရနဲ့ဒေသတွင်းအုပ်ချုပ်သူတွေအပေါ်ကြားရောက်လာပါတော့တယ်တရုတ်ရဲ့ဖိအားကြားရောက်လာတော့မှထိုင်းအာဏာပိုင်တွေပြူးပြူးပြားပြားဖြစ်ကုန်ပြီးလျှက်စစ်မှုတွေဖြတ်အင်တာနက်တွေဖြတ်နေဆက်တွေပိတ်လောင်စာဆီမီးစက်မိုဘိုင်းဖုန်းဆိုလာပြားကေဘယ်ကြိုးတွေအပါအဝင်ကုန်ပစ္စည်း71မျိုးကိုမြန်မာဘက်တင်သွင်းခွင့်ပိတ်ပင်ခဲ့ပါတယ်။ဒါအပြင်ထိုင်းအစိုးရဟာထိုင်းရဲမင်းကြီးအကာရတ်အင်တာဆပ်နဲ့တက် KIB နဲ့ရဲချုပ်ဆမ်ရစ်အကာမော်ရိုကိုလည်းယာရုကရန်နာကစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်လာတာလည်းတွေ့ရပါတယ်။ BGF တပ်မှုတွေဖြစ်တဲ့စောချစ်သူစောမုတ်တုံနဲ့စောတင်ဝင်းတို့ကိုထိုင်းဘက်ကဖောင်ရန်ထုတ်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။စောချစ်သူကတော့ထိုင်းလွတ်တော်မှာအတိုက်ခံပါတီတွေကသူ့ကိုဖောင်ရန်ထုတ်ဖို့အစိုးတင်သွင်းတာကိုစိတ်မကောင်းတဲ့အကြောင်းသူ့မှာဘာအပြစ်မှမရှိတဲ့အကြောင်းဖေဖော်ဝါရီ18ရက်နေ့ကမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒါအပြင်စောချစ်သူကသူ့နဲ့ကြားဖြတ်လုပ်ငန်းနဲ့မပတ်သက်တဲ့အကြောင်းမြဝတီခရိုင်ထဲမှာရှိတဲ့ကြားဖြတ်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်ကိုင်နေသူတွေကိုပြက်ပြက်သားသားရှင်းလင်းသွားမယ်လို့ပြောတဲ့အကြောင်းကို DVB သတင်းဌာနကဖေဖော်ဝါရီ18ရက်နေ့မှာဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့ကြားဖြတ်လုပ်ငန်းတွေရှိရာမြဝတီဒေသကိုထိုင်းဘက်ကလျှက်စစ်မှုပေးနေတာပါလို့သူနဲ့မဆိုင်သလိုထိုင်းကိုလွှဲချကာမြဝတီဒေသကကြားဖြတ်လုပ်ငန်းတွေနဲ့ပတ်သက်ပြီးဘာမှထုတ်ပြန်ခြင်းမရှိဘဲနှုတ်ဆက်နေတာတွေ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းလောက်ကင်ဒေသကကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းစဉ်ကကြားဖြတ်လုပ်ငန်းတွေနဲ့ဆက်နွယ်ပတ်သက်တာကြောင့်စစ်ကောင်စီရဲ့ကာကွယ်ရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းအရှေ့ပိုင်းတိုင်းမှုဗိုလ်ချုပ်လှမှုမြောက်ပိုင်းတိုင်းမှုဗိုလ်ချုပ်စိုးလှိုင်လောက်ကန်ဒါစခမူဟောင်းဗိုလ်ချုပ်ဇော်မင်းတို့ကို2024မေလ18ရက်နေ့မှာထောင်ဒဏ်10နှစ်ကနေ9နှစ်အသီးသီးချမှတ်ခဲ့တယ်လို့ DVB ကဖော်ပြခဲ့တာတွေ့ရပါတယ်မြဝတီဒေသကကြားဖြတ်အွန်လိုင်းငွေလိမ်လုပ်ငန်းတွေဟာမြန်မာစစ်တပ်ထိုင်းအာဏာပိုင်တချို့နဲ့ KNU ခေါင်းဆောင်တချို့ပါဝင်ပတ်သက်နေတယ်လို့လည်းတချို့သတင်းတွေကဆိုပါတယ်။ထိုင်းသတင်းတွေကတော့မြန်မာထိုင်းနယ်စပ်မြဝတီရှိကြားဖြတ်လုပ်ငန်းတွေမှာတရုတ်မလေးရှားနဲ့ဖိလစ်ပိုင်ပါဝင်နိုင်ငံ20ကျော်ကနေလူကုန်ကူးခံရသူ 9,000 လောက်ရှိမယ်လို့ခန့်မှန်းဖော်ပြကြပါတယ်။ February 9ရက်နေ့ကဖော်ပြခဲ့တဲ့ Washington Post သတင်းစာကြီးရဲ့ Editor အဘော်မှာတော့ Cyber Scam ကြားဖြတ်ငွေလိမ်လုပ်ငန်းတွေဟာတရုတ်ပြည်ကနေအမေရိကန်ပြည်ထောင်စုအထိကျယ်ပြန့်လာနေပြီမယ်။ဒါကိုရပ်တန့်ဖို့ပူးပေါင်းဆောင်ရွက်မှုမရှိကြဘူး။2023ခုနှစ်အတွင်းမှာအမေရိကန်လူဦးရေရဲ့၄ပုံတစ်ပုံဟာကြားဖြတ်ငွေလိမ်ကိန်းတွေကြောင့်အမေရိကန်ဒေါ်လာ160ဘီလီယံနီးပါးဆုံးကျုံးခဲ့ရတယ်။ကြားဖြတ်လုပ်ငန်းတွေကြီးထွားလာတာဟာတစိမ့်တစ်ပိုင်းကြာရှုံးနိုင်ငံဖြစ်နေတဲ့မြန်မာနိုင်ငံကိုဆက်လက်ပြိုကွဲသွားစေနိုင်တယ်။မြန်မာနဲ့တရုတ်ထိုင်းလာအိုနယ်စပ်တစ်လျှောက်မှာလူမျိုးစုတပုံတွေကထိမ့်ချုပ်ထားပြီးရာစုပ်ကိုင်းတွေကြီးထွားလာနေတယ်။အထူးလိုအပ်နေတာကတော့ကြားဖြတ်လုပ်ငန်းတွေကိုထိမ့်ချုပ်ဖို့ဆိုရင်မြန်မာနိုင်ငံတွင်းကပဋိပက္ခတွေကိုဖြည့်ရှင်းခြင်းကစရမယ်လို့ Washington Post သတင်းစာကြီးရဲ့ Editor အဘော်ကထောက်ပြရေးသားထားပါတယ်။လေလာဆောင်ကြည့်သူတချို့ကတော့စစ်ပိုလ်ချုပ်တွေနဲ့စစ်ကောင်စီလက်အောက်ဝန်ထမ်းအဆင့်ဆင့်ဟာတရားဥပဒေတွေကိုမျက်ကွယ်ပြုပြီးလက်ပေးလက်ယူနဲ့အကျင့်ပျက်ချစားမှုတွေမှာကြကြပြပြပါဝင်ပတ်သက်နေသူတွေဖြစ်တယ်။ဒါကြောင့်စစ်ကောင်စီရှိနေသူတွေတော့ကြားဖြတ်လုပ်ငန်းတွေကိုအမြင့်ပြအောင်နှိမ်နှင်းဖို့မဖြစ်နိုင်ဘူး။အာရှမှာအာဂရိလိုက်စားမှုအဆိုးရွားဆုံးနိုင်ငံဟာမြန်မာနိုင်ငံဖြစ်နေတယ်။2024ခုနှစ်အကျင့်ပျက်ချစားမှုညွှန်းကိန်းအရာနိုင်ငံပေါင်း180ရှိတဲ့အနေနဲ့မြန်မာနိုင်ငံဟာအဆင့်168နေရာမှာရှိတယ်လို့ Transparency International အဖွဲ့ကြီးကဖော်ပြထားတာတွေ့ရပါတယ်ခင်ဗျာ။
ဒါကတော့ဆောင်းမရှင်ပြည်သွေးနိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြေမီဒီယာမြင်ကွင်းပါရှင်အခုတော့ ISP မြင်ကွင်းကျယ်
အစီအစဉ်ကိုကြည့်ကြရအောင်ပါစစ်ကောင်စီကဒီစစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းမြောက်ပိုင်းညီနောင်သုံးဘွဲ့နဲ့တပြိုင်တည်းဆွေးနွေးမှုတွေတဖွဲ့ချင်းဆွေးနွေးမှုတွေလုပ်နေပါတယ်ဒါအပြင်ဆွေးနွေးပွဲကိုဆက်လွတ်တဲ့စစ်တပ်ကိုယ်စားလှယ်တွေကိုလည်းအပြောင်းအလဲလုပ်ခဲ့ပါတယ်ဒီအကြောင်းအရာတွေကို ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
စင်ရဲတစ်တုံညာနှစ်ကုန်စတင်ပြီးနောက်ပိုင်းစစ်ကောင်စီနဲ့ညီနောင်သုံးဖွဲ့အကြားဆွေးနွေးမှု၈ကြိမ်ရှိခဲ့ပါပြီ။သုံးဖွဲ့ပေါင်းပြီးတွေ့တာက၅ကြိမ်နဲ့တဖွဲ့ချင်းစီခွဲတွေ့တာက၃ကြိမ်ပါ။၃ကြိမ်မြောက်ဆွေးနွေးအပြီးမှာယာယီအပြစ်ရက်ဖို့သဘောတူခဲ့ကြပါတယ်။၄ကြိမ်နဲ့၅ကြိမ်မြောက်ဆွေးနွေးမှုတွေမှာကြလတ်မထွက်ခဲ့ပဲတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီနောက်မှာတော့စစ်ကောင်စီဟာပုံစံပြောင်းပြီးတဖွဲ့ချင်းနဲ့ပဲတီးခြားတွေ့တော့တာပါ MNDAA နဲ့နှစ်ကြိမ်တွေ့အပြီးမှာတော့သဘောတူညီချက်တချို့ထွက်ခဲ့ပါတယ်စစ်ကောင်စီနဲ့ TNLA တို့အပြစ်ရက်ရေးဖေဖော်ဝါရီ16နဲ့18ရက်တွေမှာဆွေးနွေးကြပြီးမဲ့ရလက်မထွက်ခဲ့ပါဘူးတရုတ်နိုင်ငံရဲ့ဖိအားပေးဂျောင်းဝင်မှုနဲ့ကုမင်းမြို့မှာဆွေးနွေးခဲ့ကြတာပါ TNLA ဖက်ကလက်ရှိနှစ်ဖက်တပ်တွေရောက်နေတဲ့နေရာမှာပဲအပြစ်ရက်ဖို့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေမလုပ်ဖို့နဲ့ထိန်းချုပ်ထားတဲ့နယ်မြေတွေကိုစေဝါနဲ့အစားအသောက်တွေခွင့်ပြုပေးဖို့ဆွေးနွေးခဲ့တာပါစစ်ကောင်စီကတော့ TNLA တပ်တွေကိုနောက်ဆုတ်ပေးဖို့ပဲလိုလားပါတယ်စစ်ကောင်ဆောင်ဟာဟိုက်ကင်ဆွေးနွေးပွဲတွေကိုလွတ်တဲ့ကိုယ်စားလှယ်တွေလည်းအပြောင်းအလဲလုပ်ခဲ့ပါတယ်ညီနောင်သုံးဖွဲ့နဲ့ဆွေးနွေးခဲ့တဲ့၅ကြိမ်မှာ၄ကြိမ်ကဒုပိုချုပ်ကြီးမင်းနိုင်ကိုဦးဆောင်စေခဲ့ပါတယ်နောက်ဆုံးအကြိမ်မှာစစ်ဦးပတိချုပ်ဒုပိုချုပ်ကြီးမျိုးတန်နိုင်ကဦးဆောင်တာပါတတိယအကြိမ်လုံးကတော့စစ်ကောင်းဆောင်ရဲ့ကိုရံတော်ဘိုးချုပ်မိုးမြင့်ဆွေကိုလည်းပါဝင်စေခဲ့ပါတယ်နောက်ဆုံး၃ကြိမ်မှာရှမ်းပြည်စစ်စင်ရေးနဲ့မဆိုင်တဲ့ဒုပိုချုပ်ကြီးကိုကိုဦးကိုဦးဆောင်စေခဲ့ပါတယ်
ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဆက်လက်ပြီးတော့တနင်္ဂနွေညချမ်းအတွက်မြန်မာပြည်ကပေးစာအစီအစဉ်ကိုမဲအေးတန်နာကျော်တင်ဆက်မှာပါ
ဒေးရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ Commonwealth Democracy ဆိုတဲ့သောရရှင်ကမင်္ဂလာပါ VOE VOE ကတပတ်စာထုတ်လွှင့်တဲ့အစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဘူးသုတတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းအရာတွေပြည်ရင်းကအကြောင်းအရာတွေကိုသိရလို့ကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းဘူးသုတတွေသိရတဲ့အတွက် VOE ကိုကျေးဇူးတင်လှည့်ပါဗျာ VOE ဝိုင်းတော်သူဝိုင်းတော်သားတွေလည်းဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါလို့ရေးလာပါတယ်ဟုတ်ကဲ့အစီအစဉ်တွေကိုပုံမှန်နားထောင်ပြတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်နော်ကျမတို့ကလည်းပြန်ပြီးတော့ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင် Facebook comment မှာမေးလာတဲ့တော်ရရှင်တယောက်ကတော့မြမပြည်မပေးစာအစီအစဉ်မင်္ဂလာညချမ်းလေးပါတဲ့ကျေးဇူးပြုပြီးတော့ဖြေချပေးပါနော် American သမ္မတ Trump ပြောတဲ့စကားအစကိုသတိပေးတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အကျဉ်းသားတွေလွှတ်ပေးဖို့ပြောတာသတင်းတွေကရေးသားနေတာတွေ့လို့ live မှာကြည့်မိတယ်တကယ်လားလေးလာပေးပါနော်တဲ့ ဗီယိုဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာကြပါစေတဲ့ဟုတ်ကဲ့ဒီသတင်းမကြားသေးပါဘူးရှင်တလူမျိုးအမေရိကန်ပြည်အောင်စုကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောစကားတွေကိုကျမတို့ VOE ကနောက်ဆုံးရသတင်းတွေကိုချက်ချင်းအင်တာနက်ဆာမျက်နှာပေါ်မှာတင်ပေးနေတာမလို့သတင်းထုတ်ပြီဆိုတာနဲ့ VOE အင်တာနက်ဆာမျက်နှာဒါမှမဟုတ် VOE ရဲ့လူမှုကွန်ရက်ဆာမျက်နှာတွေမှာတွေ့ရမှာဖြစ်ပါတယ်နော်ပြည်ထောင်ရရှိနေနေမြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်နော်။ဒါလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့စာတွေကိုကျွန်တော်တို့အပတ်စဉ်ဖော်ပြပေးနေပါတယ်ရှင်။ဒီတစ်ခါတော့သောရရှင်တယောက်ကသူ့ရဲ့နိုင်ငံရေးထင်မြင်ယူဆချက်ကိုမေးလာတာမဟုတ်ဘဲနဲ့သူသိချင်တဲ့အချက်ကိုမေးလာတာကျွန်တော်ဖြေကြားပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတမဟုတ်ပေမဲ့လည်းအခုဒုတိယသက်တမ်းအတွက်တစ်ခေါက်ထပ်ပြီးတော့ရွေးခံရပြီးတော့သမ္မတဒေါ်နယ်ထရမ့်ဇန်နဝါရီလမှာပဲစပြီးတော့တာဝန်ယူလာကြောင်းဒီလိုမျိုးအမေရိကန်နိုင်ငံကအစိုးရဖွဲ့စည်းပုံနဲ့ပတ်သက်ပြီးမေးလာတဲ့သောရရှင်တယောက်ရဲ့စာဖြစ်ပါတယ်
။မဟိဒနာကျော်နဲ့ VOA ဖွဲ့သားအားလုံးကိုကြမ်းမာပြီးစိတ်ချမ်းသာပါစေလို့ဥစွာနှုတ်ဆက်လိုက်ပါတယ်။ကျွန်တော်က VOA ကို6တန်းနှစ်လောက်ခရဲကရေဒီယိုနဲ့နားထောင်ခဲ့တာပါ။အဲ့ဒီချိန်က Facebook နဲ့ Internet ဘာမှမပေါ်သေးပါဘူး။တခုလောက်သိကျင်လို့ပါအမေရိကန်မှာသမ္မတတယောက်တက်လာရင်ဒုသမ္မတနဲ့ကာကွယ်ရေးဝင်ကြီးနိုင်ငံခြားရေးဝင်ကြီးအပါအဝင်ဝင်ကြီးအားလုံးအပြောင်းအလဲလုပ်ကြရတာပါလားပြီးတော့ရှိသမျှအပြည်နယ်အားလုံးမှာရှိကြတဲ့အုပ်ချုပ်ရေးမှုမြန်မာနိုင်ငံမှာဆိုရင်တော့တိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေပေါ့ဗျာအားလုံးရောအပြောင်းအလဲလုပ်ကြရသလားဘူးသူရအနေနဲ့မေးကြည့်တာ
ပါဟုတ်ကဲ့ပါဒီတော်ရရှင်မေးထားလို့တော့ပြောလဲသေးချာဖတ်ကြည့်ဖြစ်ပါတယ်နော်သူမိထားတဲ့အမေရိကန်သမ္မတအပြောင်းအလဲနဲ့ပတ်သက်ပြီးတော့ရှင်းပြပေးရမယ်ဆိုရင်တော့ဒီဘ ਹੁ အစိုးရဝင်ကြီးတွေဆိုတာသမ္မတတကသူ့ရဲ့ကက်ဘိနက်ပေါ့နော်ဝင်ကြီးအဖွဲ့ကိုအသစ်ပြန်ပြီးခန့်တာပါဒုသမ္မတနိုင်ငံသားရေးဝင်ကြီးကာကွယ်ရေးဝင်ကြီးစသဖြင့်ပေါ့နော်ဝင်ကြီးတွေအားလုံးအပြောင်းအလဲလုပ်ပါတယ်ဒါပေမဲ့အဲ့ဒီဝင်ကြီးတွေကိုလွှတ်တော်ကအတိပြုပေးဖို့တော့လိုပါတယ်ရှင်နောက်တော့ဒီသောရရှင်မိထားတဲ့နောက်တစ်ချက်ပြည်နယ်အုပ်ချုပ်ရေးမှုGovernors တွေနဲ့ပတ်သက်ရင်တော့ပြည်내အုပ်ချုပ်ရေးမှုတွေကသမ္မတပြောင်းလို့အလိုလျောက်လိုက်ပြီးမပြောင်းပါဘူး။သူတို့ကသက်ဆိုင်ရာပြည်내တွေကပြည်သူတွေတိုက်ရိုက်ပြီးရွေးချယ်ခံထားတဲ့သူတွေဖြစ်လို့ဖြစ်ပါတယ်။ပြည်내အလိုက်သတ်မှတ်ထားတဲ့သက်တမ်းအတိုင်းသူတို့ဆက်ပြီးတော့တာဝန်ထမ်းဆောင်ရပါတယ်။ပြည်내တစ်ခုချင်းစီမှာတရားရွေးကောက်ပွဲတွေကျင်းပပြီးတော့သူတို့ကိုရွေးချယ်ကြတာဖြစ်ပါတယ်။ဒါကြောင့်မချုပ်ပြီးတော့ပြောရမယ်ဆိုရင်တော့သမ္မတတွေတက်လာတဲ့အခါမှာဘ ਹੁ အစိုးရဝန်ကြီးတွေကပဲပြောင်းနေဖြစ်ပြီးတော့ဒီနေ့အုပ်ချုပ်ရေးမှုတွေကတော့သူတို့ရဲ့တက်တန်းအတိုင်းဆက်ပြီးတော့တာဝန်ထမ်းဆောင်ကြတာဖြစ်ပါတယ်ရှင်။ကျွန်မဖြေကိုရှင်းပြထင်ပါတယ်နော်။အခုဆက်ပြီးတော့သောရရှင်ရဲ့ရင်းဖွင့်စာတွေကိုဖော်ပြပေးကြပါတယ်နော်။မလေးရှားကသောရရှင်တယောက်ရေးလာတဲ့စာကတော့မင်္ဂလာပါ VOA Burmese မြမအတန်ကဝိုင်းတော်သူဝိုင်းတော်သားတွေတဲ့ကျွန်တော် VOE မြမပိုင်းကိုနားဆင်အားပေးတဲ့သောရရှင်တယောက်မလို့အခုမြမပြည်ကပေးစာများအစီအစဉ်အတွက်စာရေးလိုက်တာပါ NUG အစိုးရခေါင်းဆောင်တွေစီကိုလိမ့်မှုပြီးတော့ရေးချင်တာပါတဲ့ VOE ကနေဖော်ပြပေးပြီးတော့ NUG အစိုးရခေါင်းဆောင်တွေကြားသိအောင်ဖတ်ပြပေးပါဆိုပြီးတော့ပြောလာပါတယ်ဒီသောရရှင်ကမလေးရှားရောက်မြမဒုက္ခသည်တွေဒုက္ခသည်ကပ်မရတဲ့အတွက်ကြောင့်မလို့အဖမ်းအဆီးတွေကြောင့်မအလွန်အခက်အခဲဖြစ်နေပါတယ်ဆိုပြီးတော့ NUG အစိုးရစီကိုမြစ်တာရက်ခံလာတဲ့စာဖြစ်ပါတယ
် NUG အစိုးရခေါင်းဆောင်များခင်ဗျကျွန်တော်တို့အားလုံးသိထားတဲ့အတိုင်းပဲမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်သူအများအပြားနိုင်ငံသားကိုထွက်ပြေးတင်းရှောင်လာကြရပါတယ်မလေးရှားနိုင်ငံကလည်းဒီလိုဒုက္ခသည်တွေအတွက်ခိုးလုံစရာနေရာတစ်ခုဖြစ်ပေမဲ့အခုအခါမှာတော့မလေးရှားအစိုးရကဗမာဒုက္ခသည်တွေကိုနေတိုင်းလိုလိုလိုက်ပြီးတော့ဖမ်းပြီးမြန်မာနိုင်ငံကိုပြန်ပို့နေတာပါဒီလိုအခြေအနေနဲ့ကြုံနေရတော့မြန်မာဒုက္ခသည်တွေအတွက်အထူးစိုးရိမ်စရာဖြစ်ပြီးလုံခြုံရေးနဲ့ဘဝပေါင်းများစွာထိခိုက်စေနိုင်တဲ့အနေအထားပါတကယ်ဆိုရင်မလေးရှားနိုင်ငံကမြန်မာနိုင်ငံရေးကိုဂရုစိုက်တဲ့နိုင်ငံတစ်ခုဖြစ်တာမို့ NUG အစိုးရအနေနဲ့မလေးရှားအစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ပြီးဒုက္ခသည်ကပ်မရသေးတဲ့သူတွေရောကပ်ပြားရှိထားတဲ့သူတွေရောဒုက္ခသည်ဆိုင်ရာအခွင့်အရေးတွေကိုကာကွယ်ပေးဖို့အရေးတကြီးလိုအပ်နေပါတယ်ဒါကြောင့်ကျွန်တော်တို့မလေးရှားရောက်မြန်မာတွေအနေနဲ့ NUG အစိုးရမလေးရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးမြန်မာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့တောင်းဆိုလိုပါတယ် NUG အစိုးရရဲ့ကြိုးပမ်းမှုတွေကမြန်မာပြည်သူတွေအတွက်အထူးအရေးပါပြီးမလေးရှားနိုင်ငံနဲ့ဆက်ဆံရေးလည်းပိုပြီးတော့တိုးတက်ကောင်းမွန်စေမယ်လို့ယုံကြည်ပါတယ်ခင်ဗျ
ဒါကတော့မလေးရှားမှာမြန်မာဒုက္ခသည်တွေအကြီးအကျယ်ဒုက္ခရောက်နေရပါတယ်ဆိုပြီးဒီသောရရှင် NUG အစိုးရကိုစာရေးပြီးတော့တင်ပြလာတာပါသူကဗီယိုဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်း ကိုစိတ်နှဖျားကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်။ကျေးဇူးတင်ပါတယ်နော်။ဆောင်းလဲထုတ်လွှင့်ပေးလိုက်ပါတယ်ရှင်။အခုမြန်မာနိုင်ငံအနှံ့မှာအလုံးသိကြတဲ့အတိုင်းစစ်မှုထမ်းအတွက်မြန်မာစစ်တပ်ကနေပြီးတော့လိုက်လံပြီးတော့စစ်သားစုဆောင်ခေါ်ယူနေပြီးတော့တချို့ဒေသတွေမှာတော့ပတ်စံအတင်းကျပ်ကောက်ခံတာတွေရှိနေပါတယ်နော်။ဒါလိုမျိုးမြန်မာနိုင်ငံအရရက်မှာငွေကြေးကောက်ခံတဲ့သတင်းတွေထဲမှာဆိုရင်တော့တော်တော်ကိုအခြေအနေဆိုးရွားနေလို့သတင်းရေးပေးရခြင်းဖြစ်ပါတယ်ဆိုပြီးတော့ဒီတော့ရရှင်ကသူတို့ရောမှာဖြစ်နေတဲ့ငွေကောက်ခံမှုနဲ့ပတ်သက်ပြီးတော့ရေးလာပါတယ်။မကွေးတိုင်းတောင်တွင်းကြီးဘက်ကဖြစ်ပါတယ်ရှင်။လုံချုံရေးအရာတော့သူကသူ့ရဲ့နေရက်လိပ်စာကိုမပြောပါနဲ့ဆိုလို့ကျွန်မခြေရွာနာမည်တော့ထည့်ပြီးတော့မပြောလိုက်ပါဘူးနော်
။စစ်တပ်ကဘလောက်တောင်စိုးနေလဲဆိုရင်ကျွန်တော်ရွာဘက်မှာမိဘကို၃မိန်းမောင်းပြီးလှုပ်ကြွေနေတဲ့ကလေးငယ်ကိုဖမ်းဆီးပြီးမြမာငွေ350ကျပ်နဲ့ပြန်ရွေးခိုင်းပါတယ်။135သိန်းပေးပြီးပြန်ရွေးခဲ့ရပါတယ်။ပြီးရင်လဲဘိုက်တီးတွေကိုဖမ်းပြီးပြန်ရွေးခိုင်းနေပါတယ်။ခုပုံစံကစစ်တပ်ကချောဆွဲနေတာထက်ပြန်ပေးဆွဲပြီးငွေနဲ့ပြန်ရွေးခိုင်းနေတယ်ဆိုရမှာပဲ။နေရက်လိပ်စာအတိအကျကိုတော့လုံခြုံရေးရမပြောပါနဲ့ဗျာ။တအားစိုးဝါးလို့တင်ပြရခြင်းဖြစ်ပါတယ
်။ဒါကတော့မြန်မာနိုင်ငံအနှံ့မှာကြားမမချမ်းစစ်မှုထမ်းလိုက်ပြီးတော့စူးစောင်းတာတချို့ဒေသတွေမှာပတ်စံအတင်းကျပ်ကောက်ခံတာတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရင်ဖွင့်ရေးသားလာကြတဲ့စာရီတွေကတချို့ကိုဖော်ပြပေးလိုက်တာပါနော်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်နော
်။ဒါကတော့မဲသနာကျော်တင်ဆက်နေတဲ့မြမပီကပေးစာအစီအစဉ်ပါရှင်။ကျမတို့ရဲ့အစီအစဉ်တွေကိုအခုလိုမျိုးပေါ့နော်။ဒီဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အဲကျမတို့အစီအစဉ်တွေကို YouTube စာမျက်နှာဖြစ်တဲ့ VOA Burmese မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့တနင်္ဂနွေနေ့တိုင်းတင်ဆက်နေတဲ့ထူချာစံပြသတင်းအစီအစဉ်ကိုကြည့်ကြရအောင်ပါ။စောက်လုပ်ရေးလုပ်ငန်းတွေမှာလူသားတွေနဲ့အတူလက်တွဲအလုပ်လုပ်နိုင်တဲ့ဆက်ရုပ်တစ်မျိုးကိုအီတလီနိုင်ငံမှာစံသက်အသုံးပြုနေပါတယ်။အမေရိကန်နိုင်ငံမှာတော့လူသားတွေစကားပြောဆိုနိုင်တဲ့စွမ်းရည်နဲ့တက်ဆိုင်တဲ့မျိုးရိုးဗီဇကိုကြွက်တီစီမှာထည့်သွင်းစမ်းသပ်တဲ့အခါမှာကြွက်တီစကားပြောတဲ့အတန်ဟာပြောင်းလဲသွားတဲ့အကြောင်းသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမမြသစင်အောင်ကပြောပြမှာပါရှင
်။ဆောင်းလူရေးလုပ်ငန်းတွေမှာလူသားတွေနဲ့အတူလက်တွဲအလုပ်လုပ်နိုင်တဲ့ဆက်ရုပ်တမျိုးကိုအီတလီနိုင်ငံမှာစံသက်အသုံးပြုနေပါတယ်။ Concert လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာအန်နီယေမြားတဲ့နေရာနဲ့ထပ်တလဲလဲလှုပ်ရတဲ့အလုပ်တွေမှာလူသားတွေအစားခိုင်းထားတဲ့အလုပ်တွေကိုအလိုအလျောက်လုပ်ပေးနိုင်ပါတယ်။လှုပ်ဆောင်ရမယ့်အလုပ်နဲ့နေရာပေါ်မူတည်ပြီးဆက်ရုပ်ရဲ့ပုံစံကိုအမျိုးမျိုးပြောင်းလဲလို့ရတယ်လို့လိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းဆက်ရုပ်မှာတက်ဆင်နိုင်ပါတယ်လို့ဒီဆက်ရုပ်ကိုတီထွင်တဲ့အီတလီနီးပညာတက္ကသိုလ်လူလူဆက်ရုပ်နဲ့လူသားအခြေခံဆက်ရုပ်ထုတ်လုပ်ရေးလုပ်ငန်းကအကြီးအကဲပြောပါရယ်စေတုတ်တာအပေါက်ဖောက်တာကော်ဘတ်စားတာစားရတီတွေလိုအပ်တဲ့ပစ္စည်းတွေနဲ့ကိရိယာတွေကိုပြောင်းလဲပြီးတော့အသုံးပြုနိုင်ပါရယ်ဒီဆက်ရုပ်နဲ့အတူအလုပ်တွဲလုပ်တဲ့အခါလူသားအတွက်ဘေးအန္တရာယ်ကင်းစေဖို့အတွက်လည်းဆက်ရုပ်စီမှာကင်မရာ 3D lidars နဲ့တခြားအာယုံခံကိရိယာတွေဖြစ်တဲ့ ultrasonic အာယုံခံကိရိယာတွေကိုလည်းတပ်ဆင်ပေးထားပါရယ်အနာဂတ်မှာတော့ဒီ concept ဆက်ရုပ်ကလုပ်နိုင်တဲ့အလုပ်တွေကိုတိုးချဲ့သွားဖို့ရှိပြီးတော့ AI ဉာဏ်ရည်ထူးနည်းပညာသုံးပြီးတော့လဲဆက်ရုပ်အနေနဲ့ကိုလုပ်ထားတဲ့အလုပ်ကောင်းမကောင်းပြန်ပြီးတော့စစ်နိုင်အောင်အစစ်မြင့်တင်သွားဖို့ရှိတယ်လို့တီထွင်တဲ့အဖွဲ့ကပြောပါတယ်ရှင
်လူသားတွေစကားပြောဆိုနိုင်တဲ့စွမ်းရည်နဲ့သက်ဆိုင်တဲ့မျိုးရိုးဗီဇာကိုကြွတ်တီစီမှာထည့်သွင်းစမ်းသပ်ခဲ့တဲ့အခါကြွတ်တီစကားပြောတဲ့အတန်ဟာပြောင်းလဲသွားတဲ့အကြောင်းအမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီလိုလူသားမျိုးရိုးဗီဇာထည့်သွင်းထားတဲ့ကြွက်တွေကမိတ်လိုက်တဲ့အခါတခြားပုံမှန်ကြွက်တွေနဲ့မတူဘဲအတန်တွေတိတိတတ်တာပြောင်းလဲသွားတာကိုသိပ္ပံပညာရှင်တွေကလေ့လာတွေ့ရှိခဲ့တာပါ။လူသားမျိုးနွယ်ရဲ့ Nova 1 မျိုးရိုးဗီဇာအကျိုးသက်ရောက်မှုကိုသိနိုင်ဖို့အတွက် CRISPR gene တဲဖြတ်နည်းနဲ့ကြွက်ရဲ့ Nova 1 မျိုးရိုးဗီဇာကိုလူသားရဲ့ Nova 1 မျိုးရိုးဗီဇာနဲ့အစားထိုးဆန်းသက်ခဲ့တာပါ။ဒီလေ့လာဆန်းသက်ချက်ကြောင့်လူသားတွေရဲ့စကားပြောနိုင်တဲ့စွမ်းရည်ဟာဒီ Nova 1 မျိုးရိုးဗီဇာနဲ့အများကြီးသက်ဆိုင်နေတာကိုရှာဖွေဖော်ထုတ်နိုင်ခဲ့တာဖြစ်ပြီးတော့လူသားမျိုးနွယ်ရှင်သန်ရည်တည်ဖို့အတွက်ဒီစကားပြောတဲ့စွမ်းရည်ဟာအဓိကဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်စကားပြောဆိုနိုင်တဲ့စွမ်းရည်ကြောင့်လူသားတွေဟာအချက်အလက်ဝေမျှပေးနိုင်တာ ဗဟုသုတတွေကိုလက်ဆင့်ကမ်းတာနဲ့အတူပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းမှုတွေလှုပ်လာနိုင်တာပါ။ဒီ Nova 1မျိုးရိုးဗီဇအပါအဝင်တခြားစင်ကဲပြောင်းလဲလာတဲ့မျိုးရိုးဗီဇတချို့ကြောင့် Homo sapien လို့ခေါ်တဲ့ခေတ်သစ်လူသားမျိုးနွယ်ဖြစ်လာတာဖြစ်ပြီးစကားပြောဆိုနိုင်တဲ့စွမ်းရည်ကိုရခဲ့တာလို့သိပ္ပံပညာရှင်တွေကပြောပါတယ်။အခုလိုစမ်းသပ်လေ့လာမှုတွေကနေစကားပြောဆိုရမှာအခက်အခဲရှိတဲ့လူတွေကိုဒီနေ့မှကူညီနိုင်ဖို့သိပ္ပံပညာရှင်တွေကမျှော်လင့်ပါတယ်ခင်ဗျာ။
American ပြည်ထောင်စု New Hampshire ပြည်နယ်မှာတော့ပေါင်မုံဆိုင်တစ်ခုကတင်ထားတဲ့ဒိုနတ်ပုံပကြီကားဟာ American ဖွဲ့စည်းပုံအခြေခံဥပဒေကအာမခံထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညီသလားဆိုတာကို Federal တရားသူကြီးတူကဆုံးဖြတ်ဖို့ရှိပါတယ်။ဒီပေါင်မုံဆိုင်ခေါင်းမိုးမှာတက်ဆင်ထားတဲ့ဒိုနတ်ပုံပကြီပုံကြီးဟာ2022ခုနှစ်ကဒေသခံအမှုပညာကျောင်းသားတူရဲ့လက်ရဖြစ်ပြီးတော့မြို့ဝခွင့်ပြုထားတဲ့ကြော်ညာဆိုင်ပုတ်အရွယ်အစားထက်ကြီးနေတယ်ဆိုပြီးမြို့စုံသတ်မှတ်ရေးဘုတ်အဖွဲ့ကဖြုတ်ချခိုင်းနေတာပါ90လောက်ရှိတဲ့ဒီဒိုနတ်ပုံပကြီကားကိုမြို့စုံသတ်မှတ်ရေးဘုတ်အဖွဲ့ကကြော်ညာဆိုင်ပုတ်ဖြစ်သတ်မှတ်ပြီးတော့ဒေသစည်းကမ်းသတ်မှတ်ချက်ထက်၄ဆလောက်ပိုကြီးနေတယ်လို့ပြောပါတယ်ဒီပကြီကားမှာဆွဲထားတဲ့ဒိုနတ်မုံတွေကိုအထက်ကပေါင်မုံဆိုင်မှာမရောဘူးဆိုရင်ကြော်ညာဆိုင်ပုတ်ဖြစ်သတ်မှတ်မှာမဟုတ်ပဲဖြုတ်ချဖို့မလိုဘူးလို့မြို့စုံသတ်မှတ်ရေးဘုတ်အဖွဲ့ကပြောပါတယ်ဆိုင်ပိုင်ရှင်ရှောင်ယန်းကတော့ဒါဟာအမှုပညာလက်ရပကြီကားဖြစ်ပြီးတော့ဆိုင်ပုတ်မဟုတ်ဘူးလို့ပြောပါတယ်။ဆိုင်ပုတ်ကိုမဖြုတ်တဲ့အတွက်ဆိုင်ပိုင်ရှင်အနေနဲ့ပြစ်မှုအသေးစားရာဇဝတ်မှုနဲ့အရေးယူခံရဖို့ရှိတယ်လို့ဒဏ်ကြီးပေးဆောင်ရဖို့ရှိတာကြောင့်အယူခံဝင်ခဲ့ပေမဲ့လည်းပယ်ချခံခဲ့ရပါတယ်။ဒီနောက်မှာတော့ဆိုင်ပိုင်ရှင်ယန်းကမြို့ကန်ဒေသအစိုးရကိုလွတ်လပ်စွာထုတ်ဖော်ခွင့်ကိုကန့်သတ်တယ်ဆိုပြီးဖက်ဒရယ်တရားရုံးမှာတရားစွဲဆိုခဲ့ပါတယ်။လက်တလုံးမှာတော့နှစ်ဖက်ရှိနေတွေကိုထတ်တူးလျှောက်လေချက်တွေလှုပ်ဖို့တရားသူကြီးကအချိန်ပေးထားပြီးဒီအချိန်တွင်းမှာတော့ဒီပကြီကောင်းကိုဒီတိုင်းမဲ့ထားခွင့်ပြုထားပါတယ်ရှင
်။ဒါကတော့ကဘာတလွားထူးခြားဆန်းပြားသတင်းအစီအစဉ်ကိုမမြသစင်အောင်နဲ့အတူကိုငင်းချန်းကတင်ဆက်ခဲ့တာပါ။တနင်္ဂနွေညချမ်းတဲ့င်းအစီအစဉ်ဒီတနင်္ဂနွေညချမ်း view မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်။စကန်နဲ့ရင်းနှီးချက်ဆက်ယုံတိဆောက်ရေးပါဝင်တဝဲ2စီးပွားရေးဆောင်မှာရင်းနှီးမြှုပ်နှံမှုတွေအတွက်စစ်ကောင်စီနဲ့သဘောတူလက်မှတ်ရေးထိုးလိုက်တဲ့အကြောင်းရုရှားစီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဌာနကဒီနေ့ပဲကြေညာပါတယ်။နားလည်မှုစွာကြုံလာကတော့မြန်မာနိုင်ငံခီးစဉ်တွင်ရုရှားစီးပွားရေးဝန်ကြီးဌာနအကြီးကဲမက်ဆင်ရက်ရှနီကော့ဖ်နဲ့စစ်ကောင်စီရဲ့ယင်းနှိမ့်မြုံနယ်မှုနဲ့နိုင်ငံခြားစီးပွားဆက်တွယ်ရေးဝန်ကြီးဌာနဝန်ကြီးဦးကန်စော်တို့လက်မှတ်ရေးထိုးခဲ့ကြတာပါ။ယင်းနိုင်ချက်ဆက်ယုံတိဆောက်ရေးအတွက်ကတော့အခက်အခဲတွေရှိနေစေဖြစ်တာကြောင့်အပြီးသတ်ဆုံးဖြတ်ချက်မချသေးဘူးလို့လည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကိုထူးချွန်ပြောင်ပြောင်းတဲ့သမ္မတနှုတ်ဖြင့်ရည်ညွှန်းသုံးနှုန်းပြီးခေါင်းဆောင်နှစ်ယောက်ရဲ့ဆွေးနွေးမှုတွေပေါ်ရုရှားနိုင်ငံကဒီကနေ့ပဲချီချူပြောဆိုလိုက်ပါတယ်ခေါင်းဆောင်နှစ်ယောက်ရဲ့နိုင်ငံရေးဆန္ဒတွေကိုဘယ်အရာကမှတားဆီးနိုင်မှာမဟုတ်ဘူးလို့လည်းရုရှားဆွေးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကဒီကနေ့ပဲနိုင်ငံမှာရုံးမြင့်တန်းကြားမှာပြောဆိုလိုက်တာပါအသက်ရှူလမ်းကြောင်းပိုးရာကကျန်းမာရေးပြဿနာစိုးစိုးဝါးဝါးကြုံနေရတဲ့ပိုယမ်မင်းကြီးဖရန်စစ်ဟာကျန်းမာရေးအခြေအနေစိုးရိမ်နေရဆဲဖြစ်ပေမဲ့သတိရှိနေပြီးအောက်ဆီဂျင်ပေးထားရတယ်လို့ဗာတီကန်ကျောင်းတော်ကဒီကနေ့ပဲပြောလိုက်ပါတယ်ဗာတီကန်ကျောင်းတော်ရဲ့ပြောခွင့်ရဲ့အစောပိုင်းကြေညာချက်ထဲမှာတော့ညဘက်မှာတိတ်တိတ်ဆိတ်ဆိတ်နဲ့ပိုယမ်မင်းကြီးအနားရခဲ့တဲ့အကြောင်းဖော်ပြခဲ့တာပါတက်တော်88နှစ်ရှိပြီဖြစ်တဲ့ပိုယမ်မင်းကြီးဟာယောဂအပြင်းထန်ခံစားနေရကြောင်းဆရာဝန်တွေပြောကြားခဲ့ပြီးတဲ့နောက်မှာပဲဗာတီကန်ကျောင်းတော်ရဲ့ကြေညာချက်ထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပြီးတော့မနေ့ပိုင်းမှာတော့မြန်မာစံတော်ချိန်မနေ့6:00နာရီကနေ9:00နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါအတန်ဖက်အင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့နယ်ဆင်လုတ်ပါရှင်။ကျမတို့ VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြကြတဲ့ကဘာတလွားကသောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ဘေးရန်အသက်အရွယ်အနေနဲ့ကင်းဝေးကြပါစီရှင်။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရှင်။ VOE စီစဉ်တွေကိုနောက်နေ့မနေ့စံတော်ချိန်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီမှလည်းတိုက်ရိုက်နာဆင်နိုင်ပါရဲ့ရှင်။ရွှေလန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice